Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington နဲ့ Radio View American တန်ကနေ2020ဇူလိုင်လ4ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းနိုမီတာ24.40နဲ့51လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။အမေရိကန်သမ္မတ၄ဦးရဲ့မျက်နှာပုံတွေကိုထွင်းထားတဲ့ Mount Rushmore ကျောက်တောင်ကြီးရှိရာတောင်ဒါကိုတာပြည်နယ်မြို့သားဥယျာဉ်မှာမီးရှို၏ဘန်းတွေနဲ့ဆယ်နှစ်ကျော်ကာလအတွင်းပထမဆုံးချင်းပါမဲ့လွတ်လပ်ရေးနှင့်ပွဲတော်ကိုတက်ရောက်ဖို့တောက်ချာနေမှာသမ္မတဒေါ်နယ်ထရမ့်သွားရောက်နေပါတယ်။ဒီ Granite ကျောက်တောင်ကြီးပေါ်မှာအမေရိကန်သမ္မတ၄ဦးဖြစ်တဲ့ George Washington, Thomas Jefferson, Theodore Roosevelt နဲ့ Abraham Lincoln တို့ရဲ့မျက်နှာပုံတွေကိုထွင်းထားတာပါ။Mount Rushmore တို့ဝိုက်မီးရှူမီးပန်းလွှတ်တာကနေတောင်းမီလောင်မှာစိုးရင်တဲ့အတွက်အမျိုးသားဥယျာဉ်ဝန်ဆောင်မှုအဖွဲ့က2010ကစပြီးမီးရှူမီးပန်းလွှတ်တာကိုတားမြစ်ခဲ့တာဖြစ်ပါတယ်။ဥယျာဉ်ထိန်းသိမ်းစောင့်ရှောက်ရေးတာဝန်ယူထားတဲ့အဖွဲ့ကဧပြီလထဲမှာဆန်းစစ်မှုတွေကိုလုပ်ခဲ့ပြီးအခုလိုမီးရှူမီးပန်းလွှတ်တာကြောင့်တိတိတသားထိခိုက်မှုမရှိနိုင်ဘူးလို့ပြောထားတာပါ။ခွဲခြားဆက်ဆံမှုအမြင်ရှိသူဒါမှမဟုတ်ကျွန်စနစ်ကိုလက်ခံတဲ့ American ခေါင်းဆောင်တွေကိုဂုဏ်ပြုတဲ့ရုပ်ထုတွေနဲ့ပတ်သက်ပြီး American နိုင်ငံတခွန်အခြေတင်ညင်းခုန်နေကြချိန်မှာပဲအခုလိုအမေရိကန်သမ္မတဟောင်းရဲ့မျက်နှာတွေကိုထုစစ်ထားတဲ့ကြောက်တောင်စီကိုသမ္မတထရမ့်ခီးစတင်ခဲ့တာဖြစ်ပါတယ်။သမ္မတရဲ့ခီးစဉ်ဟာကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုထိန်းချုပ်နိုင်ဖို့အမေရိကန်နိုင်ငံသားတွေနေအိမ်တွေမှာပဲနေဖို့တိုက်တွန်းနေခြင်းနဲ့ဖြစ်ပါတယ်။ COVID-19 ရောဂါဝေဒနာရှင်တွေကိုကုသရေးအတွက်ထိရောက်တဲ့ဆေးရဖို့စမ်းသပ်ဆစ်ဆင်းမှုအဖြစ်ကိုမကြားခင်မှာပဲရဖို့ရှိတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးကဲTedros Ghebreyesus ကတောက်ကြံနဲ့ Geneva အစည်းအဝေးမှာပြောပါတယ
် The group reviewed data from the solidarity trial
ပူပေါင်းဆက်သက်ဆစ်ဆင်းမှုကရတဲ့အချက်လက်တွေကိုဖွဲ့ကပြန်ပြီးတုံ့တက်တဲ့အခါမှာယောဂါဖြစ်ပေါ်တဲ့အဆင့်အမျိုးမျိုးမှာဆေးဆန်းသတ်မှုအမျိုးမျိုးထပ်လုပ်ဖို့လိုနေသေးတာတွေ့ရပါတယ်အခုချိန်ထိဆိုနိုင်ငံပေါင်း39နိုင်ငံကလူနာပေါင်း 9,500 လောက်မှာဆန်းသတ်နေတာဖြစ်ပြီးလာမယ့်သတင်းနှစ်ပတ်လောက်အတွင်းမှာတော့ရာရီအဖြစ်ထွက်လာမယ်လို့ခန့်မှန်းကြောင်းပြောသွားတာပါပူပေါင်းဆန်းသတ်မှုအတွက်ဒီယောဂါကုသရေးမှာတုံ့နိုင်မဲ့ဂန္ဓာ၅ခုမှာစတင်လှုပ်ဆောင်နေတာပါ Remdesivir C နဲ့သမ္မတဒေါ်နယ်ထရမ့်ကြေညာနေတဲ့ Hydroxychloroquine ငှက်ဖျားယောဂါဆေးပြန် HIV ပိုးအတွက်တုံ့နိုင်ဆေးတွေလည်းဆန်းသတ်ရမှာပါဝင်ပါတယ် WHO အဖွဲ့အရေးပေါ်အစီအစဉ်ဆိုင်ရာအကြီးအကဲ Mike Ryan ကတော့ဒီ COVID-19 ကိုကုသနိုင်မဲ့ဆေးဘယ်တော့ရမယ်ဆိုတော့ကိုခံမှန်းမနေကြဘူးပြောပါတယ်တရုတ်နိုင်ငံမှာမနစ်ကစတင်ခဲ့တဲ့Novel coronavirus ယောဂါဟာအခုချိန်မှာကမ္ဘာတစ်လွှာလူပေါင်းတန်းတွယ်ကျော်ကိုတည်ဆုံးစေခဲ့တာပါပါကစ္စတန်နိုင်ငံရဲ့ဝန်ကြီးရှာမမုတ်ခိုရရှိကသူဟာ COVID-19 ကူးစက်ခံရတယ်လို့တောက်ကြနေကပြောပါတယ်သူဟာချက်တပရင်းနေကအစ္စလာမဘတ်မှာချင်းပါတဲ့အစ်မင့်အရာရှိအဆင့်အစည်းအဝေးတွေကိုအာဖဂန်နစ္စတန်ဆိုင်ရာအမေရိကန်အထူးတန်တမန်ဇာမီခါလီဇက်နဲ့အတူတက်ရောက်ခဲ့တယ်လို့ဝန်ကြီးချုပ်အမရမ်ခန်းနဲ့လည်းလွတ်တော်မှာရောဗိုလ်တပူးနဲ့ကက်ဘိနက်အစည်းအဝေးတွေမှာပါတွေ့ဆုံခဲ့တာပါတချိန်နဲ့မှာပဲပါကစ္စတန်နိုင်ငံရဲ့ COVID-19 ကာယရောဂါတိုက်ဖျက်ရေးလုပ်ငန်းတွေအတွက်အမေရိကန်နိုင်ငံကအသက်ရှူဆက်အလုံးတရာကိုလှူဒန်းခဲ့ပါတယ်ဒါဟာသမ္မတဒေါ်နယ်ထရမ့်ကပါကစ္စတန်ရဲ့ကာယရောဂါဆိုင်ရာအရေးပေါ်တုံ့ပြန်ရေးကိုပံ့ပိုးတဲ့အနေနဲ့ပါကစ္စတန်နိုင်ငံမှာတကယ်လိုအပ်နေတာကိုပေးလှူတာဖြစ်ကြောင်းအမေရိကန်သံရုံးကတောက်ကြနေမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်လူရေသန်း220ရှိတဲ့ပါကစ္စတန်နိုင်ငံမှာလွန်ခဲ့တဲ့၄လဒီယောဂါစတင်ဖြစ်ပေါ်ခဲ့ချိန်ကစပြီးအခုစိုက်ခံရသူက2,000ကျော်ရှိနေပြီးသေဆုံးရသူက4,600လောက်ရှိနေတာပါတူရကီနိုင်ငံအစ္စတန်ဘူမြို့ကဆော်ရီကောင်စစ်ရုံးထဲမှာ2018ခုနှစ်တုန်းကဆော်ရီသတင်းသမားဂျမဲလ်ခါရှိုဂျီအသက်ခံရမှုအတွက်တောက်ကြံတဲ့တရားရုံးကြားနာမှုဟာကိုကျင့်တိုက်ခါအရာရောစိတ်တက်ရေးရာအရာပါပင်ပန်းဆင်းရဲခဲ့ရတယ်လို့သူရည်စားဖြစ်သူဟတ်တစ်ဂျန်ဂက်စကာအစ္စတန်ဘူတရားရုံးပြင်မှာသတင်းတောက်တွေကိုပြောပါတယ်ဒါပြန်သူရေးစားအသက်ခံမှုမှာတာဝန်ရှိသူအားလုံးကိုဥပဒေကြောင်းအရအေးအေးယူပေးဖို့လဲသူမကပန်ကြားခဲ့တာပါ2018တုန်းကခါရှိုဂျီအသက်ခံရတဲ့အတွက် sorry ancient မင်းသားမိုဟာမက်ဘင်ဆယ်မန်ရဲ့လက်ထောက်နှစ်ယောက်နဲ့တခြား sorry နိုင်ငံသား18ဦးပေါ်မှာတူရကီအာဏာပိုင်တွေကတရားစွဲဆိုထားတာကိုတောက်ကြနေကတရားခံမရှိပဲအမှုကိုစတင်ကြားနာခဲ့တာပါ Washington Post သတင်းစာရဲ့ဆောင်းပါးရှင်ဖြစ်တဲ့ခါရှိုဂျီအသက်ခံရတာနဲ့ပတ်သက်ပြီးအပြစ်တင်ရှုတ်ချမှုတွေကြဲကြဲပြန့်ပြန့်လှုပ်လာကြတယ်လို့ sorry အင်ရှိမင်းသားပေါ်လဲတန်တဲ့ရနဲ့ရှုမြင်ခဲ့ကြတာပါ။ဒ တူရကီနိုင်ငံကနေထွက်ခွာသွားပြီဖြစ်တဲ့ sorry နိုင်ငံသားအယောက်20ကိုတူရကီအစိုးရရှေ့နေတွေကဆွဲချက်တင်ခဲ့ပြီးသူတို့ကိုထောင်ဒဏ်တသက်ချဖို့တောင်းဆိုခဲ့ကြပါတယ်
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 ညလိုင်းဒိုမီတာ40 kHz 9.33 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ရမ်းမထုံးပါ VOA American တဲ့မနေ့ခင်သတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်မြန်မာနိုင်ငံမှာဇူလိုင်လ3ရက်နေ့အတွက် COVID-19 တက်ခွဲနမူနာ980ကိုစစ်ဆေးခဲ့တဲ့အထက်လူသားသစ်2ဦးကိုထပ်ပြီးအတည်ပြုခဲ့ပါတယ်။ဒါကြောင့်အခုထိမြန်မာနိုင်ငံမှာ COVID-19 ကြောင့်သေဆုံးသူ6ဦးပါဝင်ကူးစက်ခံရသူစုစုပေါင်း306ဦးရှိတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကည7နာရီအချိန်ထုတ်ပြန်ကြေညာဖော်ပြထားပါတယ်။အခုအတည်ပြုလိုက်တဲ့လူနာအမျိုးသား2ဦးစလုံးအိန္ဒိယနိုင်ငံကိုသွားရောက်ခဲ့ကြသူတွေဖြစ်ပြီးအသွားအလာကန့်သတ်ထားသူတွေဖြစ်တယ်လို့လည်းကြေညာချက်မှာပါရှိပါတယ်။ဇူလိုင်လ2ရက်နေ့က3ရက်နေ့အထိ24နာရီအတွင်းစောင့်ကြည့်လူနာသစ်က26ဦးရှိပါတယ်။ကျမရင်အားစားဝန်ကြီးဌာနအနေနဲ့ COVID-19 ရောဂါဆိုင်ရာပညာပေးအတန်းလွင့်ချက်တွေကျမရင်ဝန်ထမ်းတွေအတွက်လုပ်ငန်းလမ်းညွှန်ချက်တွေနဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးအသိပညာပေးလမ်းညွှန်ချက်တွေကိုတိုင်းသားဘာသာစကားတွေနဲ့စီစဉ်ရေးသားထုတ်လွှင့်ပေးနေတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာမလနောက်ပိုင်းကစလို့ COVID-19 ရောဂါတက်ခွဲစမ်းသပ်စစ်ဆေးမှုပေါင်း 8,000 ကျော်ပြုလုပ်ထားပါတယ်ခင်ဗျာ။ပြက်ကိုရီးယားနိုင်ငံဟာကိုရိုနာဗိုင်းရပ်စ်နိုင်ငံတွင်းဝင်လာနိုင်အောင်တားဆီးနိုင်ခဲ့တယ်လို့ပြက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းကမနေ့ကကျင်းပတဲ့အာဏာရအလို့သမားပါတီပိုလစ်ဘျူရိုအစည်းအဝေးမှာပြောပါတယ်။ဒီဗိုင်းရပ်စ်ပိုးမကူးစက်အောင်ကြိုတင်အစီအစဉ်တွေကိုအသေးစိတ်ချမှတ်ထားခဲ့တာကြောင့်တက္ကပါလုံးကရောဂါကိုရင်ဆိုင်နေရချိန်မှာနိုင်ငံတွင်းအခြေအနေတွေတည်ငြိမ်နေခဲ့ကြောင်းဒါဟာထင်ရှားတဲ့အောင်မြင်မှုဖြစ်ကြောင်းကင်ဂျွန်အွန်းကပြောကြောင်းနိုင်ငံပိုင် KCNA သတင်းဌာနကကြေညာခဲ့ပါတယ်။ဒါပေမဲ့ဗိုင်းရပ်စ်ကိုထိန်းချုပ်နိုင်တယ်ဆိုပြီးမပေါ်ဆဖို့ကင်ကသတိပေးထားတယ်လို့လည်း KCNA ကပြောပါတယ်။တရုတ်နိုင်ငံနဲ့ကုန်သွယ်ရေးနဲ့ခရီးသွားလုပ်ငန်းအရအနီးကဆက်ဆံရေးရှိတဲ့အပြင်ဂျပန်ရေးဆောင်ရှောက်မှုစနစ်မကောင်းမွန်တဲ့မြောက်ကိုရီးယားနိုင်ငံမှာတနိုင်ငံလုံးကပ်ရောဂါလုကင်းတယ်ဆိုတဲ့အချက်ကိုတော့ပြပကလေးလာသူတွေကတန်တရာရှိနေကြတာပါ။ဗိုင်းရပ်စ်ကူးစက်မှုမရှိအောင်နေဖို့ကနိုင်ငံရဲ့ဖြစ်တည်မှုလိုပဲအရေးကြီးတယ်လို့ပြောနေတဲ့မြောက်ကိုရီးယားနိုင်ငံဟာဒီနေ့အစောပိုင်းကတည်းကနေဆက်လမ်းကြောင်းအလုံးကိုပိတ်ပင်ထားခဲ့တယ်လို့နိုင်ငံခြားခီးသွွားတွေကလည်းပိတ်ပင်ထားခဲ့ပါတယ်။ဒါကြောင့်အမေရိကန်နိုင်ငံကစီးပွားရေးပိတ်ဆို့ထားလို့အရင်ကတည်းကအထည်အနေပြီးဖြစ်တဲ့မြောက်ကိုရီးယားနိုင်ငံရဲ့စီးပွားရေးဟာပိုပြီးဆိုးရွားလာနေတယ်လို့ကြွမ်းကျင်သူတွေကပြောပါတယ်ခင်ဗျာ။ဒီမှာဒါနောက်ပိုင်းကအိန္ဒိယနဲ့တရုတ်နယ်စပ်မှာတရုတ်စစ်သားတွေနဲ့ခိုက်ရန်ဖြစ်ပွားပြီးဒဏ်ရာရရှိခဲ့တဲ့အိန္ဒိယစစ်သားတွေကိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကဇူလိုင်လ3ရက်နေ့ကတွားရောက်ကြည့်ရှုအားပေးခဲ့ပြီးကြာဆုံးတန်ရာရတဲ့အိန္ဒိယစစ်သားတွေအတွက်အိန္ဒိယပြည်သူတွေကဂုဏ်ယူနေတယ်လို့ပြောပါတယ်။အိန္ဒိယနိုင်ငံဟာဘယ်အင်အားကြီးနိုင်ငံကိုမှဥပညာခဲ့ဘူးသလိုဘယ်တော့မှလည်းဥညွတ်မှာမဟုတ်ကြောင်းရဲစွမ်းတရီအပြင်းနဲ့တည်ဆုံသွားရသူတွေဟာအကြောင်းမဲ့အသက်ဆုံးသွားတာမဟုတ်ကြောင်းအိန္ဒိယပြည်သူ 1.3 ဘီလီယံကတပ်သားတွေအလုံးအတွက်ဂုဏ်ယူနေကြကြောင်းဗီဒီယိုမော်ဒီကဒဏ်ရာရစစ်သားတွေတက်ရောက်နေတဲ့စေယုံမှာပြောကြားခဲ့ပါတယ်။အိန္ဒိယနဲ့တရုတ်ထောင်နဲ့ချီတဲ့တပ်ဖွဲ့ဝင်တွေခြားထားတဲ့ဟူမဘွန်တာကလာဒက်ဒေတာကိုအိန္ဒိယဝန်ကြီးချုပ်မော်ဒီအခုလိုမမျှော်လင့်မဲ့သွားရောက်တဲ့ခီးဟာအိန္ဒိယတပ်သားတွေစိတ်တက်မြင်မာရေးအတွက်ဖြစ်တယ်လို့အိန္ဒိယနိုင်ငံရဲ့သဘောထားကိုတရုတ်နိုင်ငံကိုပြသလိုက်တာလည်းဖြစ်ပါတယ်။အိန္ဒိယတပ်သားတွေနဲ့တွေ့ဆုံချိန်မှာဝန်ကြီးချုပ်မော်ဒီကကမ္ဘာပေါ်မှာနေပယ်ချက်ထွင်တဲ့ခေကုံဆုံးသွားခဲ့ပါပြီလို့လည်းပြောကြားခဲ့ပါတယ်။လောကရဲ့နှစ်ပတ်ကအဲ့ဒီနေဇတ်ဒေတာမှာအိန္ဒိယနဲ့တရုတ်တပ်သားတွေခိုက်ရန်ဖြစ်ပွားခဲ့လို့အိန္ဒိယစစ်သား20သေဆုံးခဲ့ပြီး68ယောက်ဒဏ်ရာရရှိခဲ့တာကြောင့်နှစ်ဖက်တင်းမာမှုတွေမြင့်တက်နေတာလည်းဖြစ်ပါတယ်။တရုတ်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရဇောင်လီဂျန်းကတော့နှစ်ဖက်ဆစ်ဆက်ဆွေးနွေးနေတယ်လို့ပြောပါတယ်။အိန္ဒိယနဲ့တရုတ်နိုင်ငံစလုံးကတင်းမာမှုတွေရှော့ချဖို့လိုအပ်တယ်လို့ပြောနေကြပေမဲ့လည်းတန်တမာရေးဘက်မှရောစစ်ဘက်ဘက်မှပါတိုးတက်မှုမရှိသေးပါဘူး။အိန္ဒိယနဲ့တရုတ်ဆက်ဆံရေးတင်းမာနေတဲ့ကိစ္စကိုအမေရိကန်နိုင်ငံကလည်းအနီးကပ်စောင့်ကြည့်နေကြောင်းနဲ့အိန္ဒိယနိုင်ငံမှာတရုတ်နိုင်ငံရဲ့ကျူးကျော်ရန်လိုတဲ့ရည်တည်ချက်ဟာကမ္ဘာတဝန်းလှုပ်ဆောင်နေတဲ့တရုတ်နိုင်ငံရဲ့ကျူးကျော်ရန်လိုတဲ့ထပ်တလဲလဲပုံတံကိုပြသနေတာဖြစ်သလိုတရုတ်ကွန်မြူနစ်ပါတီရဲ့ပင်ကိုတရုတ်ကိုထုတ်ပေါ်ပြသနေတာလို့လည်းအင်ပီတော်ပြန်ကြားရေးအရာရှိကီလိုင်းမက်အန်နာတွေကသမ္မတထရမ့်ကိုကိုးကားပြီးပြောကြားခဲ့ပါတယ်ခင်ဗျာ။အရှတိုင်မှာတရင်လွတ်လပ်ခွင့်အများဆုံးရှိတဲ့နေရာတစ်ခုဖြစ်တဲ့ဟောင်ကောင်မှာတရုတ်နိုင်ငံကလုံခြုံရေးဥပဒေသစ်ပြဋ္ဌာန်းလိုက်တာကြောင့်တရင်လွတ်လပ်ခွင့်အသက်ဆက်ဖို့ခက်ခဲသွားရပြီလို့ကြွမ်းကျင်သူတွေကပြောပါတယ်။ပြီးခဲ့တဲ့နှစ်ကဖြစ်ပွားခဲ့တဲ့ဆန္ဒပြပွဲတွေကိုလက်တုပ်ပြန်တဲ့အနေနဲ့ထုတ်ပြန်တဲ့အဲ့ဒီလုံခြုံရေးဥပဒေအရပြည်ထောင်ထောင်တန်းသုံးနှစ်ကနေတသက်တကြုံထိချမှတ်နိုင်ပြီးနိုင်ငံကနေခွတ်ထွက်တာအပြတ်မောင်းလုတာအကြမ်းဖက်တာနဲ့နိုင်ငံခြားအစိုးရတွေနဲ့ပူးပေါင်းတာတွေကိုတားဆီးဖို့ယူရတယ်လို့ဆိုပါတယ်။ဒါပေမဲ့ဒီဥပဒေရဲ့ကျက်ပြတ်တဲ့အဓိပ္ပာယ်ဖွင့်ဆိုချက်နဲ့တိကျမှုမရှိတဲ့ ဲ့ဇဂရက်တွေကလွတ်လပ်စွာပြောဆိုခွင့်ကိုယုံကြည်စွာသလိုတားဆီးလိုက်သလိုဖြစ်သွားတယ်လို့လိလာသူတွေကသတိပေးနေကြပါတယ်။ဒီရက်တွေတဲ့ဟောင်ကောင်သားတွေက Digital Snitch ထဲသူတို့ရေးသားပြောဆိုချက်တွေကိုအနာမိုင်းနဲ့မတွေ့အောင်ဖုံးကွယ်ဖို့ကြိုးစားတာတွေကိုတွေ့လာနေရပြီဖြစ်ပါတယ်။ဒီဥပမာကြီးကိုဝေဖန်ရေးသားတာတွေလွတ်လပ်ရေးဘက်ရင်းနဲ့ post တွေတင်ထားတာတွေကိုတချို့ website တွေမှာဖြုတ်ချလာရပြီဖြစ်ပါတယ်။စနပြသူတွေတုံဆွဲတဲ့တချို့ကျွေးကြော်တန်တွေကဒီဥပဒေတင်တဲ့ညီစွန်းတယ်လို့စတာပရင်းတွေကဟောင်ကောင်တာဝန်ရှိသူတွေကကြေညာပြီးမှပြည်မသတင်းဌာနကြီးတွေကလည်းစနပြမှုတွေနဲ့ပတ်သက်တဲ့သတင်းရေးသားထုတ်လွှင့်မှုတွေမှာအပြောင်းလဲတွေလှုပ်လာနေကြရပါတယ်။ဥပမာအဖြစ် Liberate Hong Kong ဆိုရင် L#HongKong ဆိုပြီးပြောင်းလဲတုံဆွဲလာရပါတယ်။အခုပြရတဲ့လုံခြုံရေးဥပဒေအသစ်ကဟောင်ကောင်ရဲ့အခြေခံဥပဒေမှာအမခံထားတဲ့လွတ်လပ်စွာပြောဆိုခွင့်နဲ့သတင်းလွတ်လပ်ခွင့်ကိုကန့်သတ်ထားခြင်းမရှိဘူးလို့တော့တရုတ်နိုင်ငံကတာဝန်ရှိသူတွေကကာကွယ်ပြောဆိုထားပါတယ်ခင်ဗျာ။စနေနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်အပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ။
ပြည်တွင်းကလက်နက်ကိုင်ဖွဲ့စည်းတွေဟာတဦးချင်းရပ်တည်လို့မရပဲနောက်ကအားပေးကူညီမှုတွေရှိလို့သာရပ်တည်နိုင်တာလို့တပ်မတော်ကာဝေးဦးစီးချုပ်ကရုရှားရုတ်တံသတင်းဌာနကိုဖြေကြားခဲ့ပါတယ်။ဒါဟာတရုတ်နိုင်ငံကိုရည်ရွယ်ပြောဆိုရလို့ပြည်ပသတင်းဌာနတချို့မှရေးသားတယ်လို့ပြည်တွင်းကနိုင်ငံရေးလေးတာသူတွေကရောဘယ်လိုမြင်ပါလဲ။ကျွန်တော်ကတော့ဇော်တပ်ပါ။ပြီးခဲ့တဲ့ရက်ပိုင်းကရုရှားနိုင်ငံစီးရေးပြအခမ်းအနားကိုတွားခဲ့တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကိုပြည်တွင်းလက်နက်ကိုင်ဖွဲ့တွေနဲ့ပတ်သက်လို့ရုရှားတူတွေရုတ်တံကမေးရတဲ့အခါမှာအကြမ်းဖက်တယ်ဆိုတာတည်တံ့ရက်တီရာမရှိပဲသူတို့ရဲ့နောက်မှာအားပေးကူညီရာရေးပံ့ပိုးရာရေးရှိရလို့ရုရှားရုတ်တံကိုပြောခဲ့ရပါအင်တာဗျူးအဆုံးမှာမိတ်ဆွေကောင်းတွေလိုရာပေါ့ဆိုတဲ့စကားနဲ့အဆုံးသတ်ထားတာပါဒါဟာတရုတ်နိုင်ငံကိုရည်ရွယ်ပြောဆိုတာဖြစ်နိုင်တယ်လို့တုံသက်ပြောလာကြတဲ့အပေါ်မှာတက်မတော်သတင်းမှန်ပြန်ကြားရေးကဗိုလ်မှူးချုပ်ထွန်းထွန်းညီကို VOA ကမေးရတဲ့အခါမှာအခုလိုဖြေကြားခဲ့ပါတယ်
ပြောတာကဒီနေ့ရှိနေတဲ့တူပါတယ်ပေးချပြန်ဖတ်ကြည့်တဲ့သဘောပေါက်မှာပါမိကောကကျွန်တော်ပြောပြပါမယ် comment ပေးပြန်မရှိပါဘူးတမိုင်းကြောင်းပြီးတယ်ဆိုတဲ့သဘောပေါက်မှာနော်
မနေ့ကဇူလိုင်2ရက်အိန္ဒိယသတင်းဌာနဖြစ်တဲ့ Hindustan Times မှာဖော်ပြခဲ့တဲ့သတင်းမှာတော့တရုတ်ကမြန်မာပြည်တွင်းလက်နက်ကိုင်အဖွဲ့တွေကိုထောက်ပံ့နေရဟာသူ့ရဲ့ရန်ဝန်နဲ့ပိုလမစီမံကိန်းချော့မွေ့ဖို့အသုံးချမှုတစ်ခုဖြစ်တယ်ဆိုတာမြန်မာဘက်ကတန်တရားရှိနေရဆိုပြီးရေးသားခဲ့ရပါအခုတော့အရှိတောင်အာရှမှာအနီးကပ်ဆုံးမိတ်ဆွေဖြစ်တဲ့မြန်မာကပေကျင်းအစိုးရဟာလက်နက်ကိုင်အုပ်စုတွေကိုဆက်လက်နဲ့ထောက်ပံ့နေရဆိုပြီးအပြစ်တင်လာရလို့ဆိုပါတယ်မြန်မာဘက်ကတရုတ်ကိုအပြစ်တင်ပြောဆိုတာဟာထုံးစံမဟုတ်တယ်လို့ဒီလိုတော်ဝါပြီးပြောဆိုတာကလည်းပရမာဆုံးအကျင့်မဟုတ်တော့ဘူးလို့လည်းရေးသားထားပါတယ်တပ်တွေထောက်ထားအတိအကျမပြနိုင်ပေမဲ့လည်းတရုတ်အစိုးရရဲ့ပါဝင်ပတ်သက်မှုရှိနေရလို့တပ်မတော်ငိမ့်စားအရာရှိနိုင်ငံရေးသုံးသပ်သူဒေါက်တာအောင်မျိုးကအခုလိုပြောပါတယ
်ဒါတော့ကျွန်တော်အမြင်ကတော့တရုတ်လိုပဲကျွန်တော်ထင်ပါတယ်ပြောနိုင်ငံတော်အစိုးရမှဆွတ်ပြနိုင်တဲ့ဆိုတော့ပကုံးထမ်းတဲ့ကျွန်တော်ဒုံးပြစ်လောင်ချတွေပေါ့နော်။ဟိုလေးပြစ်ဒုံးကြီးတွေပေါ့။ဟိုတာမန်ကျွန်တော်တို့ကလက်လက်ငယ်တွေကျွန်တော်တို့ကမောက်ကိုချတာလို့ဘာလို့ဆိုရင်တော့အစိုးရမပတ်သက်ဘူးလို့မပြောနိုင်ပေမဲ့အဲ့လိုပကုံးထမ်းလောင်ချတွေပါနေတဲ့အနေအထားကြီးကတော့တရုတ်အစိုးရကပါဝင်မှုပတ်သက်ဖို့ကတော့အခုရှိနေပြီလို့တော့အတုံးတမှဖြစ်ပါတယ်
လန်နတ်တွေကိုတရုတ်တောင်ပိုင်းလာအိုပြီးတော့ထိုင်းကနေတမောနဲ့စစ်တကောင်းကိုတဲတောင်တန်းတွေကိုဖျက်ပြီးချင်းပြည်နယ်ပလောက်ဝါအထိတည်ယူရလို့သိထားရကြောင်းသူကပြောပါတယ်။စီးပွားရေးပိတ်ဆို့တဲ့ကာလရမှာတရုတ်အကူအညီနဲ့မြန်မာအစိုးရကရပ်တည်ခဲ့ရပေမဲ့နောက်ပိုင်းမှာရခိုင်လက်နက်ကိုင် AA တအောင်လက်နက်ကိုင် TNL လှုပ်ရှားမှုတွေကြီးထွားလာတာကိုတပ်မတော်ကမဖြေရှင်းနိုင်တာကလည်းအဓိကအကြောင်းဖြစ်ပါတယ်။တရုတ်နယ်စပ်မှာလှုပ်ရှားနေတဲ့လက်နက်ကိုင်အဖွဲ့တွေရဲ့ပြည်ဝင်ခွင့်အပါဝင်ငွေကြေးကိစ္စတွေဒါတွေကိုတရုတ်အစိုးရရဲ့ထိန်းချုပ်မှုနဲ့ဆောင်ရွက်နိုင်တယ်လို့တပ်မတော်ဘက်ကမြင်ကြောင်းနိုင်ငံရေးလေးလာသူတွေကပြောပါတယ်။ဒီအခြေအနေပေါ်မှာတရုတ်အစိုးရကိုတပ်မတော်ဘက်ကတွဲဝိုက်ပြီးပြောလာတာဖြစ်နိုင်ကြောင်းသတင်းစာဆရာကိုတိယာသွေးကသုံးသပ်ထားပါတယ်။တရုတ်နို
င်ငံကလည်းဒီဘက်ကထောက်ထားကြတယ်လို့ရှိတယ်ပြည့်တယ်မပြောတဲ့နဲ့အခြေအနေပိုင်းကိုတွဲဝိုက်ပြီးတော့ပြောလာတဲ့ကိစ္စရှိတယ်။ဒါဆိုလည်းဘယ်လိုမျိုးမျိုးအောင်လဲပြောရဲဆိုတော့ဖွဲ့ပြီးဆိုတဲ့ကိစ္စတော့ဒါတော့ငါကဝေဝါရကတော့ဘာလို့တော့နောက်ပိုင်းမှာမရှိသေးဘူး။ဒါကပြောရတယ်လေ။ကိုကိုပူတွဲပြီးတော့ကျွန်တော်တို့ဟိုလုတ်ခလုတ်နိုင်တဲ့ပုံစံလေးကိုရှိတာပေါ့နော်။ဆိုတော့ဟိုတိမောင်မောင်ကပြောလာဝါဝင်ပြောလာနောက်တခြားအဖွဲ့ကြီးကပြောလာဆိုသင်္ကာပြရှိတယ်။တို့တော်လည်းတေးကြတာတခုကတော့သူကြီးတကုံတော့ဟိုပတ်သက်နေတာတေးကြတာပေါ့နော်။ဘာလို့လဲဆိုတော့ဒီနေရာကြီးနဲ့ပတ်သက်ပြီးဟိုတိုက်ပွဲကြီးအများကြီးဒီလိုဆင်းရဲနေအောင်တစ်ခါမှဘလောက်ကူညီရဲဆိုတာမသိပါဘူး။နေရာကြီးနဲ့ပတ်သက်လို့ရှိရှိတော့ဒီနိုင်ငံတော်ကျွန်တော်တို့ဒီဘောအဖွဲ့ပြီးရပါတော့ဒီ CNL တွေနဲ့ AA ပေါ်မှာနိုင်ငံရေးချိုးယူပေါ့မှာသူတို့တွေချက်ပြီးတော့ကြိုးထုတ်နေရရှိတယ်အားပေးရရှိတာပေါ့နော်ဆိုတော့အမှောင်အေးရဲ့ဘောကူမနေဘူးလားဆိုတော့ ထပ်ပြောတဲ့အနေအထားရှိတယ်ဆိုတော့ဘယ်သူမှတော့ဒီချိန်မှာတော့ဖွဲ့စည်းနိုင်တယ်ရောနိုင်ငံတွေမျိုး
အစိုးရတက်မတော်လက်နက်ကင်သုံးပွင့်ဆိုင်တွေ့ဆုံပွဲတွေကိုလည်းတရုတ်နိုင်ငံရဲ့စီစဉ်မှုနဲ့ပြီးခဲ့တဲ့2019ရဲ့မှာအချိန်ချင်းပြုလုပ်ခဲ့ပါတယ်။တရုတ်အစိုးရကတော့မြန်မာပြည်တွင်းရေးမှာဝင်ရောက်မဖက်ဆွက်ဘူးဆိုတာအချိန်ချင်းညင်းဆိုထားပါတယ်။ကျွန်တော်ကတော့အစောထပ်ပါ
။ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်တွင်တက်မတော်စစ်ကြောင်းရဲ့ပြေခတ်မှုကြောင့်ကြေးရွာသားသူတိတ်ဆုံးခဲ့တဲ့ဖြစ်စဉ်ကိုစုံစမ်းစစ်ဆေးပေးဖို့ကြောင်မဲမြို့နယ်လွှတ်တော်ကိုယ်စားလှယ်တွေကနေမြန်မာနိုင်ငံမျိုးတာလူခွေးရေးကော်မရှင်ထံတိုင်ညာထားတဲ့အကြောင်းတင်ဆက်ပေးချင်ပါတယ်။ကျွန်တော်နိုင်ကွင်းအိမ်ပါဇွန်လကုန်ပိုင်းမှာကြောင်မဲမြို့နယ်တွင်မြန်မာစစ်တပ်နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ဖွဲ့တို့တိုက်ပွဲဖြစ်ပွားပြီးဟဲဂွီကျေးရွာအုပ်စုပန်ကြံကျေးရွာတွင်မှတပ်မတော်စစ်ကြောင်းဝင်ရောက်လာပြီးတော့ရွာသားတွေကိုပြစ်ခတ်တဲ့ဖြစ်စဉ်ပေါ်မှာမြန်မာနိုင်ငံမျိုးသားလူခွေးရေးကော်မရှင်ထံတန်ကြားထားတယ်လို့ကြောင်မဲမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်စိုင်းထွန်းညာကပြောပါတယ်
အဲ့28ရက်နေ့မှာမြန်မာတို့ကပန်ကြံရွာကိုရောက်လာတဲ့ချိန်လူသုံးဦးကဆရာမနားနေဆောင်ပေါ့ဆရာမရဲ့အိတ်ကပန်ကြံကျောင်းဆောင်ထဲမှာတော့ပုံးတော့ပေါ့နော်ပုံးတဲ့ချိန်မှာစစ်တပ်ကတကားဖြစ်ပြီးတော့တွေ့တဲ့ချိန်မှာလူစုဆိုတဲ့လူကိုတစ်ချက်ပြစ်လိုက်တယ်သွားခပြေးတဲ့ချိန်မှာနောက်တစ်ချက်ပြစ်လိုက်တော့ဒီကအဲ့ဒီဆရာမပြေးတော့ပေါ့နော်နောက်တစ်ဦးကတင်ပါတန်ရာရတယ်တင်ပါမှာဖြစ်တဲ့ဥစ္စာအမျိုးသမီးအဲ့ဒါနဲ့ပတ်သက်ပြီးတော့မှဆက်ဆိုချက်လေးကျွန်တော်တို့ရဲ့မြေပြင်ပြေးရှိချက်လေးကြတော့ဒါတွေကတော်တော်လေးကိုလက်လွတ်ဆက်ပြီးပြစ်တက်လိုက်တာပေါ့နော်။တော်တာတွေကမဖြစ်တဲ့အရာပေါ့။တန်ကြာရပြင်းဖြစ်သွားတယ်ကြ။လူခင်းကော်မရှင်ကတော့ဆက်တယ်ပြီးတော့မြေပြင်စားတော့ရောက်သွားပြီ။အဲ့ဒီကာကွယ်ဌာနအနေပြီးတော့မှကျွန်တော်တို့အထက်တကြီးကိုပြင်ပြပြီးတော့ဆက်လက်ဆောင်ရွက်ပေးမယ်လို့ပြောလာတာပေါ့နော်
။အစိုးရတမတော်ဟာဇွန်လ29ရက်နေ့တုန်းကကြောင်မဲမြို့နယ်ဟိုင်းကွေးကျွော်အုပ်စုပန်ကြံရွာထဲဝင်လာပြီးအိမ်ထဲပုံနေတဲ့လုံစုကိုပြစ်စက်ခဲ့တယ်လို့လုံစုရဲ့မိသားစုဝင်တို့ကရှမ်းပါတာနဲ့ပြောပါတယ
်။မောင်ကြီးကတော့မှမလို့ရနေခဲ့မှာဟာဟာနေပါ
ကျော်ရဲကိုဝင်လာတဲ့နဲ့လမ်းမှာတွေ့တဲ့ဟာတိုင်းကိုကန်ကြောက်ဆဲဆိုပြီးတော့ဝင်လာတာကျမတို့ပုံနေတဲ့အိမ်ထဲကိုဝင်လာတဲ့နဲ့တကားတွားဖွင့်ပေးတဲ့လုံစုကဘာမှမမဲပဲနဲ့ပြစ်တက်လိုက်တယ်လုံစုလည်းအိမ်ပြင်ထွက်ပြေးတာ၃လလမ်းလောက်ပဲရှိသေးတယ်နှစ်ချက်ထပ်ပြေးလိုက်တာလုံစုလည်းအမှပွေးချင်းပြီးတည်သွားတယ
်တိုက်ပွဲဖြစ်ပွားတာမရှိပဲနဲ့မြမတမတော်ကနေအကြောင်းမဲ့ပြစ်တက်တဲ့ဖြစ်စဉ်အတွက်ကြောင်မဲမြို့နယ်လှုပ်တော်တီးတီးကကိုစလေ၄ဦးကနေမြန်မာနိုင်ငံမျိုးတာလူခွေးရေးကော်မရှင်ထံမှတန်ကြားထားတာပါလက်ရှိတိုင်းဒေသတွေမှာလူခွေးရေးချိုးဖောက်ခံရတဲ့ဖြစ်စဉ်မှာမြန်မာနိုင်ငံမျိုးသားလူခွေးရေးကော်မရှင်ကင်တွယ်နေမှုနဲ့ပတ်သက်ပြီးသိရှိဖို့အဖွဲ့ပြည်ရေးစုခွေးကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ရှမ်းပြည်နယ်ပါဝင်တိုင်းဒေသတွေမှာမြန်မာစစ်တပ်နဲ့တိုင်းဒေသလက်နက်ကန်ဖွဲ့တို့ကြားဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေမှာအယက်သားတွေပေါ်ပြင်းထန်တိုက်ခိုက်နေတဲ့အပေါ်မှာပြည်နယ်လွှတ်တော်ကိုယ်စားလှယ်စိုင်းထွန်းညံကအခုလိုသုံးသပ်ပါတယ်
။သုံးသပ်ရတာကတော့တိုက်ပွဲတွေကအဲ့ဒါဆိုပြစ်မှတ်ပြရတဲ့တိုက်ပွဲကသတင်းထက်လို့ကောင်းအောင်ပေါ့နော်။ပြီးတော့မှလူကြီးတွေအဲ့ဝင်ရဆိုင်ဖို့ဆင်းရဲလာအောင်အဲ့လိုမျိုးပုံစံအတုံးချတဲ့ပုံစံရအောင်တခါလေတန်လျာချိမိတယ်ပေါ့နော်။အမှန်တိုင်းဆိုလို့အချက်သေးစားလေရဆိုအရတားကိုထိမ့်ဆက်ရအကြောင်းမရှိဘူးသူက
။စီရပြိပကဖြစ်စင်မှာအရတားတွေထိခိုက်မှုများလာရင်ငင်းချမ်းရေးဆွေးနွေးမြန်ဆန်ဖို့အတုံးချတာဖြစ်တယ်လို့သူကဆိုပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော် RCSSA ဟာမြန်မာစစ်ရနဲ့ NCA ပြည်ရလက်မှတ်ရေးသူထားတဲ့ဖွဲ့ဖြစ်ပေမဲ့မြန်မာစစ်တပ်နဲ့တော့မကြာခဏတိုက်ပွဲဖြစ်ပွားနေပြီးသူ့ဖက်ကိုယ့်ဖက်စာချုပ်ပါချက်တွေကိုချိုးပေါက်ကြောင်းအပြန်အလှန်ဆွဲချက်တင်နေကြပါတယ်။ကြောင်မဲမြို့နယ်တွင် RCSSA ဖွဲ့နဲ့တိုက်ပွဲဖြစ်ပွားခဲ့ကြောင်းတပ်မတော်ဘက်က VOA ကိုအတည်ပြုပြောဆိုခဲ့ပေမဲ့လူသေဆုံးတဲ့အထိဖြစ်ပွားတာကိုတော့ပြောဆိုခြင်းမရှိခဲ့ပါဘူး။တိုက်ပွဲဖြစ်ပွားခဲ့တဲ့ဇွန်လ29 28 29ရက်နေ့တွေမှာဖူဖိုင်းဟဲဟွေပန်ကြံကျိန်းနယ်နောက်ဖာစတဲ့ရွာရှိရွာကရွာသား900ကျော်ဟာလေနောင်ပိန်တိုက်နယ်ရွာမှာရှိတဲ့အောင်ထမယုံနဲ့ဗန်လော့ဖုန်ကြီးကျောင်းတွေမှာစစ်ဆောင်နေကြရပြီးတိုက်ပွဲငြိမ်သက်သွားတဲ့ဇွန်လဇန်းမှာတော့နေရရင်းကိုပြန်သွားခဲ့ကြပါတယ်ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့တိုင်းဒါလက်နက်ကန်တပ်ဖွဲ့တွေဖြစ်တဲ့တန်မြူရာလူမျိုးရေးတပ်မတော် TNLA ကချင်လွတ်လပ်ရေးတပ်မတော် KIA ရှမ်းပြည်သူသက်ရေးပါတီ SSPP SSA ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSSA ကိုကတာဖွဲ့သူနဲ့ထိတွေ့တိုက်ပွဲတွေမကြာခဏဖြစ်ပွားနေစေအခြေအနေမှာရှိနေပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်
။မလေးရှားနိုင်ငံကတရားမဝင်အလုပ်လက်မဲ့မြန်မာလူသမားများနေရတင်လိုက်ရေးမြန်မာနိုင်ငံခြားရေးဥက္ကဋ္ဌဌာနကစီစဉ်ဆောင်ရွက်နေတာနှစ်ပတ်ကကြာလာပြီမို့ပုံဝင်ဆောင်ရင်းနဲ့တက်မှိုင်မကောင်းသူတွေအတွက်အမြန်ဆုံးစီစဉ်ဆောင်ရွက်ပေးစီလိုကြောင်းလူမှုရေးအသင်းဖွဲ့တွေကမြစ်တိုင်မြစ်ခံတဲ့သတင်းကိုတင်ဆက်ပေးလိုပါတယ်။ဒီမှာအေးပါပါ။မလေးရှားနိုင်ငံမှာ COVID-19 ကိုယ်ရောဂါဖြစ်နေတဲ့အလုပ်လက်မဲ့ဖြစ်နေတာတွေကြောင့် နေရတင်နေကြတဲ့မြန်မာနိုင်ငံသားတွေထဲမှာတရားဝင်ကတရားမဝင်နေထိုင်သူတွေကပါဝင်နေတာပါပြီးခဲ့တဲ့လကတော့မြန်မာနိုင်ငံသား၈ဦးဟာသတင်းသက်သုံးပတ်အတွင်းမိမိကိုယ်ကိုအဆုံးရှုံးမှုတွေရှိလာတာကြောင့်တရားမဝင်မြန်မာနိုင်ငံသားများနေရတင်နိုင်ရေးကိုမြန်မာနိုင်ငံသားရေးဝန်ကြီးဌာနဘက်ကနေမလေးရှားတံတက်ကိုခေါ်ယူဆွေးနွေးမှုတွေလုပ်ခဲ့ပါတယ်လက်ရှိမှာလူမှုရေးအသေးဖွဲ့တွေနဲ့ဆက်သွယ်ပြီးနေရတင်ခြင်းသူတွေထောင်ကနန်းလောက်ရှိနေတာမို့ဒီကိစ္စကိုအမြန်ဆုံးဆောင်ရွက်ပေးစီခြင်းကြောင့်မလေးရှားနိုင်ငံလူမှုကွန်ရက်အဖွဲ့ဥက္ကဋ္ဌဦးဆောင်ဝင်းကတော့အခုလိုပြောပြပါတယ်
။မြန်မာတိုင်းဝန်ကြီးဖြစ်သူကမြန်လာပါဒီတရားဝင်တံတားလူတွေပေါ်အေးပြီးတော့ပိုင်ပေါ်နေလို့ပြနေတယ်ဖြစ်ပြီးလို့ရှိရင်ဒီပြရနေပြောပို့လို့ရတယ်ဆိုပြီးတရားဝင်ကြီးလာခဲ့တယ်။ဒါပေမဲ့အခုဒီကိစ္စကိုစီးပွားပိုင်ကြီးပို့လာရောဒီကကောင်နဲ့ဂျာမန်ကြီးမကောင်တဲ့လူတွေအတွက်ဂျာမန်ကိစ္စကိုဆောင်ရတာလည်းရက်ပြာရက်ကြာဒီဂျာနေတဲ့ရက်ပြာသေးမှာပဲကျွန်တော်ဝင်ရတဲ့ဒီနေ့ကျွန်တော်ကဒီစီပေါ်တဲ့ကျေးဇူးကျေးလာတယ်ပေါ့ဒီနောက်တစ်ခုကဒီကျောင်းရဲ့မကောင်းတဲ့လူတွေကိုစူးရတယ်ကိုစူးရတဲ့ကြောင့်အဆုံးလူဆိုရင်ဒီအပိုင်းမှာဒီကျောင်းရဲ့မကောင်းတဲ့ဒီစူးတဲ့လူတွေဖြစ်တယ်မရှိပါဘူးသူများစွာနဲ့ဝိညာဉ်ကောင်းပါလေပေါ့ကျွန်တော်တို့ဒီစကမှုနဲ့လက်ကမ်းတော့ဘာမှမနေတော့ကျွန်တော်တို့တချို့လူတွေကလည်းဒရိုက်ကပ်ပွဲနဲ့ချိန်ဆက်တယ်ချိန်ဆက်လို့မရတဲ့လူတွေကလည်းဒီမှာတော့ပွဲလာပြီးလုပ်နေကြတယ်သူတို့ကဒီပီနာပေါ်ရင်းချိုင်းနဲ့ပတ်မှတ်ရှိတယ်ဒီနန်းကိုကျွန်တော်တို့ကလန်တာဘက်ကလူကြရယ်ဒီနေ့ဘရိုက်ကအနေနဲ့ရှိတဲ့ချိန်ဆက်လို့ရတယ်ဗျာမြန်မာတိုင်းကပေါ်တင်လာတာလို့တဲ့တို့တဲ့လူတိုင်းလူတော်များပြီးပါပြီဒါပေမဲ့အခုကကြီးဒီမြန်မာနိုင်ငံသားကြီးကောင်းကြီးရဲ့ဘယ်နည်းပြည့်ဆိုတော့ဘာမှမသိကြဘူးကျွန်တော်မြန်မာအစည်းအဝေးကြနေပါ
ဒီကိစ္စနဲ့ပတ်သက်လို့မေးမြန်းဖို့အတွက်မလေးရှားနိုင်ငံမြန်မာတိုင်ရုံးကတိုင်အရာရှိတွေကိုတော့ဆက်သွယ်လို့မရခဲ့ပါဘူး။မလေးရှားနိုင်ငံမြန်မာတိုင်ရုံးကိုပူဇော်ပြုပြီးခင်းသရေစခန်းတွေကမြန်မာတွေကိုအကူအညီပေးနေတဲ့ကိုတီးယားမမောင်ကတော့လောလောဆယ်ရှိတော့မြန်မာတွေနေရတဲ့နိုင်ငံကမလေးရှားအစိုးရပေါ်မှာမူတည်တယ်ဆိုပြီးကြေညာသွားပါတယ်
။ဒီကကျွန်တော်နောက်ဘက်ကရုံးသွားမယ်။ကျွန်တော်လက်ပွေနေနေကျွန်တော်နာမည်တွေကျွန်တော်ရဲ့ဒီကိုရေးအချက်လက်တွေပေါ့နော်အကုန်လုံးတို့ယူသားမယ်။ဒီကျွန်တော်တို့ blending ပြင်မယ်ပြီးပြီဆိုတာလည်းကျွန်တော်တို့ special pass ဆိုပြီးတော့ကျွန်တော်တို့ဟိုလကမောအထူးဖြတ်တန်းဆင်းပေါ့နော်အဲ့ဒါကိုကျွန်တော်တို့ဟိုပေးလိုက်နေတယ်ဟိုထုတ်ပေးလိုက်နေတယ်ပေါ့နော်အဲ့ဒါမှကျွန်တော်တို့ကဒီနိုင်ငံကနေ shop ပါပုံရှိတာဆိုတော့အဲ့လိုမျိုး special pass လုပ်ဖို့အတွက်ကိုကျွန်တော်ကဒဏ်ကြီးပေးရရင်တော့လည်းကောင်းတာမဟုတ်ဒဏ်ကြီးမပေးရတော့လည်းကောင်းဒါကသူတို့ရဲ့ဆုံးဖြတ်ချက်ပုံပါပုံပြီးတော့ကျွန်တော်ကလောတဲ့ဟိုဘာမှတော့အကြမပြောနိုင်သေးတာဟိုမြန်မာတမန်ကြီးတွေနဲ့ဒီဘက်ကမလေးရှားလာဝကကြီးခဲ့နေတယ်ကျွန်တော်ကို coin ခေါ်တော့တွေ့ဆုံလာရှိတယ်နောက်ပြီးတော့မြန်မာပြည်ပိုင်းကလည်းဒီဘက်ကဟိုဘယ်လိုပြောပေါ့တာဝန်ရှိတဲ့လူကြီးတွေနဲ့ချိတ်ဆက်လုပ်နေကြရတယ်ရှိပါတယ်ဗ
ျမလေးရှားနိုင်ငံမှာတရားဝင်ကတရားမဝင်ပါမြန်မာလူသမားငားသိမ့်တဲ့မနဲ့လှုပ်လှုပ်ကြိုက်နေကြတာဖြစ်ပြီးတရားမဝင်အလုပ်လုပ်နေသူတွေကတုံးသိမ့်တဲ့မနဲ့ရှိနေတာပါ COVID-19 အရေးပေါ်ကာလမှာမလေးရှားမှာအဖမ်းဆီးတွေများနေတာရဲ့အလုပ်ကလုပ်ဖို့အတွက်ခွင့်လန်းတွေမရှိတာတွေရဲ့ကြောင့်မြန်မာနိုင်ငံသားတချို့ဟာနေရပြန်ကြဖို့ဆုံးဖြတ်လာကြတာဖြစ်ပါရဲ့ဒီမှာမအေးမှာထိုင်းမြန်မာနဲ့ကတ္တနဲ့တရင်ပြဖို့နေတာပ
ါ COVID-19 ရောဂါပိုးကူးဆက်ခံရတဲ့အကြောင်းကြေညာထားတဲ့မြန်မာစပုံးလို့နာမည်ကြီးတဲ့ကချင်တိုင်းရင်းသား One Championship ရဲ့နှစ်ထပ်ကွန်းရွှေကပတ်ဆုရှင်အောင်လအန်ဆန်းကသူ့ကျမ်းမာတဲ့အကြောင်းနဲ့နောင်ရှင်ပြိုင်မဲ့ပွဲတွေအတွက်မစိုးရိမ်ဘူးသူ့အားပေးတဲ့ဘိသက်တီကို VOA မြန်မာပိုင်းစီစဉ်ကတင်ပြပါတယ်သူ့ကို Zoom ကနေတင်ကျွန်တော်ဆက်သွယ်မေးမြန်းခဲ့တာပါကျွန်တော်ဒိတ်ထိုင်ဦးပါသူမှာယောဂကုသနိုင်တဲ့လက္ခဏာတွေ့ရတာကြောင့်သွားပြီးစစ်ဆေးဆန်းသပ်ရင်းပိုကုသတာကိုတွေ့ကြရတယ်လို့အခုလိုစာရှင်းပြပါတယ်
။ဟုတ်နခုရှိရပါတော့ဒီခုကဘာလဲဘာဖြစ်လဲဆိုတော့ကျွန်တော်ရဲ့ဟိုကျွန်တော်ရဲ့အမပေါ့နော်ကျွန်တော်အမအကြီးက Arizona မှာသူဖြစ်တော့သူရဲ့ symptom COVID symptom ကဘာဖြစ်လဲဆိုတော့သူကပြည့်ကိုခန္ဓာ H ရှိအောင်နော်နည်းနည်းနာတယ်နာချင်တာရှိရဲ့အဲ့ဒါပြီးတော့အသက်လည်းဝဝရှိလို့မရဘူးရှိရဲ့အဲ့ဒါပြီးတော့အော်အပြားလည်းနည်းနည်းရှိရဲ့အဲ့ဒါပေါ့နော်အဲ့ဒီ symptom တွေရှိရပေါ့ COVID-19 ဆိုတော့အဲ့တော့ကျွန်တော်ကဟိုဒီ weekend မှာကျွန်တော်ရဲ့ symptom လည်းမျိုး symptom တွေဖြစ်တယ်အဲ့ဒါပြီး Monday မှာဖြစ်တော့ကျွန်တော်ဆေးသွားစစ်လိုက်ရပေါ့နော်ကျွန်တော်နှာခေါင်းမှာသူတို့ရဲ့ swab ထည့်အဲ့ဒီဆေးစစ်ပြီးတော့မနေ့မှာ result တွေ့ရတယ် result ကဘာဖြစ်လဲဆိုကျွန်တော်ရဲ့ COVID-19 ဖြစ်တယ်ဆိုတော့ကျွန်တော်ရဲ့အဲ့ဒီဟို COVID-19 positive ဖြစ်တယ်ဆိုတော့ result မနေ့ရ
အော်ဒီမောမနဲ့တူတယ်အ
ော်ဒီမောအခုမောဖလော်ရီဒါမှာ
ဖလော်ရီဒါသူတို့စမ်းသပ်ရေးနေရာမှာသွားပြီးတော့စမ်းသပ်တာ
ဟုတ်ကဲ့
စမ်းသပ်သူဘယ်လောက်ကြာလဲခင်ဗျာစမ်းသပ်တဲ့စုစုပေါင
်းစမ်းသပ်တဲ့အချိန်ကမကြာပါဘူးအာမိနစ်ပိုင်းပါလေနော်သူတို့ရဲ့ဟိုနှာခေါင်းမှာ swab လို့အာခဏလေးရောပဲဒါမဲ့ဟိုအဲ့ဒီ result က3ရက်ကြာ Okay. Result ရောက်တော့3ရက်ကြာတယ် Okay.
အဲ့တော့အခုဒီ COVID-19 ရောဂါ positive ဖြစ်တဲ့ကူးစက်နေတယ်လို့ကိုယ့်ကိုသိတဲ့ခါကျတော့တို့ဘာလီစီစဉ်တာလဲဘယ်လိုဆက်ပြီးတော့နေထိုင်ဖို့တို့ပြောပါလဲခင်ဗျ။
အခု quarantine လောက်ခံကြောင်းဟို14ရက်အိမ်မှာပဲနေခိုင်းတယ်။အမေတို့ချမ်းဘာမှမပြေပါဘူး
။တို့ဒီဆေးတွေဘာလီစားဖို့ပြုဖို့
ဘာမှမပြေပါဘူ
း။အမေမပြောဘူးမိသားစုကကျန်တဲ့ကလေးတယောက်ရှိနေတူတယ်လားကမီးလေးတွေ
။ကလေးလည်းကျန်ပါပဲအမျိုးသမီးလည်းကျန်ပါပဲအားလုံးကျန်ပါပဲ။
ကလေးတွေကတော့သူတို့ဘာမှသွားပြီးတော့ထိခိုက်မှုမရှိဘူ
း
။အဲ့တော့ဖလော်ရီဒါမှာသွားပြီးတော့ခုဒီ positive ဖြစ်တဲ့ဆိုတော့သိတယ်ဒီကူးစက်တယ်ဆိုတော့ပြည့်ရဆိုဘယ်ကနေစကူးတယ်လို့ကိုယ်ကိုထင်လဲ
။အတိအကျလည်းမသိဘူးပေါ့နော်ကျွန်တော်လည
်းဟုတ်ကဲ့
Florida the hotspot တဲ့မှာ Florida ပါတယ်။ဟုတ်ကဲ့ကျွန်တော်အမ Arizona မှာနေတယ်သူလည်းဖြစ်တယ်နော်ဒီ US မှာသူငယ်ငယ်ဖြစ်နေပါတော့ဒါပေမဲ့ဖြစ်တာကလည်းဘာဖြစ်လဲဆိုတော့ဟို testing လုပ်ချင်မှတည်ရဲ့ကျွန်တော်အကေကျွန်တော်မသိဘူးဆိုတော့ကျွန်တော် test မလုပ်ဘူးဆိုတော့ကျွန်တော်ကကိုယ့်အနေကိုစမ်းမှာပဲသင်နေပါဘောနော
်ဟုတ်ကဲ
့ Okay အခုတော့ဆက်အခုကပြန်စမ်းမှာလာတယ်လေနော်မနေ့တနေ့တော့နည်းနည်းဖျားတယ
်ချောင်းတွေပါကြီးဆိုးလာမဆိုးဘူးနားဆ
က်တယ်တော့မဆိုးဒါပေမဲ့အသက်ရှူကကောင်းမွားကျွန်တော်ကအရင် allergy လို့ထင်တယ
်ဟုတ်ကဲ
့အဲ့ဒါအဖျားလည်းနည်းနည်းပဲ96.9%ပဲ
အခုတော့ပုံမှန်ပဲအခုတော့နေကောင်းတယ်စားရတော့တာရောစားရတော့တာစားရတော့တာရောပုံမှန်
တိတ်ရောမဟုတ်ဘူးဒါပေမဲ့စားပါတယ်ကျွန်တော
်ဟုတ်ကဲ့ကျ
ူးစားစားပါတယ်ဟုတ်ကဲ့
အခုလို့ဥမာ COVID-19 ရောဂါဥမာကူးစက်တယ်ပေါ့လေတိတ်ပြီးတော့ပြင်းပြထန်ထန်ကြီးတော့မဟုတ်ဘူးကိုအလားအစံကဘယ်တော့ထပ်ပြီးတော့ကျွန်တော်တို့ဒီပြိုင်ပွဲတွေရှိပြီ
သူတို့ပြောတာဟိုနောက်လာပေါ့နောက်လာပိုင်းမှာရှိမှာလို့ပြော
တယ်နောက်လာပိုင်းမှာပြိုင်ပွဲရှိတယ်ဟု
တ်ကဲ့ဟုတ်ကဲ
့အဲ့တော့နောက်လာပိုင်းကဘယ်မှာပြန်ရမှာလဲခင်ဗျ
အတိအကျမသိသေးဘူး schedule အတိအကျမသိသေးဘူးဟုတ်ကဲ့
တကယ်လို့နောက်လာပြိုင်ပွဲအတွက်ပေါ်တော့မထိခိုက်နိုင်ဘူးလားလေ့ကျင့်ခန်းလုပ်တာတွေဘာတွေ
အာမထိခိုက်ပါဘူးလို့ဆိုကျွန်တော်ကောင်းမှုဝင်ချိန်တာ training camp ကောင်းမှုဝင်တာဟို January July January February လာရင်ကျွန်တော်ကောင်းမှု training camp ဝင်တာဆိုတော့အခုကိုခန္ဓာ fit ဖြစ်နေတယ်ကစားလို့လည်းတကယ်ဆိုကစားမယ်ဆိုကောင်းမှုကစားရတယ်အခုဒီနှစ်ပတ်ဟို quarantine လို့ရတဲ့အချိန်မှာကျွန်တော်ကောင်းမှုနားအောင်ဘောတော့ဘာလို့လဲဆိုကျွန်တော်နင်းနားဆာနင်းနားဘူးကျွန်တော်အတွက်အရင်ရေးကြည့်ရအခုတော့ဆက
်ဟုတ်ကဲ့ဆ
က်အခုကျွန်တော်6လတော့ကောင်းမှုချိန်လို့ထားခဲ့
ဒီမြန်မာပြည်သူတွေကိုအားပေးကြတဲ့မြန်မာပြည်သူတွေကိုသူတို့လည်းဒီ COVID-19 နဲ့ဒီယောဂကာကွယ်ရေးအတွက်အရေးကြီးတဲ့အချိန်မှာပဲအရေးကြီးတဲ့အချိန်မှာကိုကဒီစန္ဒမူနာထားတဲ့လူတယောက်အနေနဲ့အခုလိုယောဂကူးစက်တယ်ပေါ့သူတို့ဘယ်လိုအမှားစကားပြောချင်ပါလဲခင်ဗျဒီယောဂကာကွယ်ရေးနဲ့ပတ်သက်လို့
ဒီယောဂတကယ်ဖြစ်တဲ့ယောဂဖြစ်ပါတယ်เนาะကာကွယ်ဖို့အရင်ရေးချည်အဲ့ဒါပြီးတော့ကျွန်တော်လည်းကျွန်တော်အခု test run လို့တော့ကျွန်တော် positive ဖြစ်တယ် positive ဖြစ်တော့ကျွန်တော်နဲ့ကျွန်တော်မိသားစုကနောက်ပတ်ကကျွန်တော်အပြင်ဘယ်တော့မှအပြင်မသွားတော့ဘူးကိုယ့်အနေကို quarantine လုပ်မယ်အိမ်မှာပဲအဲ့ဒီအချိန်မှာကျွန်တော်ကောင်းမွန်ရ exercise လုပ်မယ်အိမ်မှာပဲ exercise လုပ်မယ်ကျန်းမာရေးကိုကျွန်တော်ကောင်းမွန်ကြည့်မှာပေါ့နော်ပြိတ္တတွေကအထူးအရန်ကျေးဇူးတယ်လေဒီ COVID-19 ကတကယ် virus ဖြစ်တယ်ဒါပေမဲ့ကျွန်တော်ကအဲ့လောက်ကြီးလဲကြောက်စရာမလိုဘူးနော
်ဟုတ်ဒီလိုဟုတ်ကဲ့ဒီလိုကူးစက်မှုကြောင့်ပြိုင်ပွဲတွေလာမဲ့ပြိုင်ပွဲတွေမှာထိခိုက်မှာစိုးရိမ်မဲ့ပြိတ္တကူရောသူတို့ဘာပြောမှမကြင်ပါလဲခင်ဗျာဘာပြောကြင်ပါလဲ
ဟုတ်ကဲ့မစိုးရိမ်စရာမလိုဘူးကျွန်တော်ကောင်းမွန်ပြင်ဆင်ခဲ့တယ်နော်ဒီဟိုပွဲအတွက်ဆိုကောင်းမွန်ပြင်ဆင်ဒါပြီးအခုကဟိုနှစ်ပတ်ဒီအချင်းနဲ့ဒီအချင်းကိုယူပြီးတော့ကျွန်တော်ကောင်းမှုနားတယ်နားပြီးတော့တကယ်အခြေအတာနောက်လာမှသာပွဲကစားလို့ရမှဆိုတော့ကျွန်တော်ကောင်းမှုစားတယ
်ဟုတ်ကဲ့ကောလာဆန်ကျေးဇူးတင်ပါတယ်ခင်ဗျအခုလိုကျွန်တော်တို့ဗီဒီယိုကိုအချိန်ပေးပြီးတော့ဖြေပေးတာအနားလေးအနားယူပါဦးအမြဲတမ်းသက်သာပျောက်ကင်းပါစေကျွန်တော်ဆုတောင်းပါတယ်ကျေးဇူးနော
်ဟုတ်ကဲ့အားလုံးကျေးဇူးပ
ါဒီခုဆက်လက်ပြီးတပတ်မီဒီယာထဲမှာဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းဆောင်းပါးတွေကိုမူရင်းအပေါ်မှာဖြောပြလိုပါတယ်ကျွန်တော်ကျော်စံသားပါChina supplying weapons to a armed group to weaken India and Myanmar. တရုတ်ဟာအိန္ဒိယနဲ့မြန်မာကိုအားပြော့စေဖို့အတွက် AA လက်နက်ကိုင်အဖွဲ့ကိုစစ်လက်နက်ပစ္စည်းတွေထောက်ပံ့နေခြင်းဆိုတဲ့ကြောင်းစီနဲ့ cashnews.com မှာရေးထားတာကိုကြည့်ကြအောင်ပါ။တရုတ်ဟာမြန်မာနိုင်ငံနဲ့အိန္ဒိယအပေါ်ဖိအားပေးဈေးစစ်နိုင်ဖို့အတွက်မြန်မာအစိုးရအကြမ်းဖက်အုပ်စုလိုသတ်မှတ်ထားတဲ့ AA ရခိုင်တပ်ဖွဲ့ကိုရန်ပုံငွေနဲ့အစင်းမြင့်လက်နက်တွေထောက်ပံ့နေတယ်လို့စာထားပါတယ်။အစ်တောင်အရှမအတွေ့အကြုံများတဲ့စီရေးသတင်းရင်းမြစ်တစ်ခုကိုကိုးကားပြီးတော့ champion cousin Naya handing the Yamuyu, you got up on the air. Men pets look correct. The outer say you pick and hang them, you being out with him, Pit, Lijon Cagway, Lennon, Nazel, Eru let him as in the air to Suare. Dinia Matiam have you, however. India, my man is at it through other two ten and ye were Pipadre. Eru de Lutaban Niraha. My man and Dwayne. India Pilum Nire, Sibaye Lungan, Tisawi Lungan, Hundara Niama, Longa Tiamusi, Lule Propiatavare. Did I win Thunderman Dugaro, E. Bawi, my man and Ganga, Lenaga, and Osu Kunuku? Do you got Leonard Tabban Nire? Do you are ye manjagaro? Mimabigo in Annezi be Ludagins and Amu Kambado, a Tijan Pito Nangan Hoopsi, Meran Sinizi in Jim Pedel, Lupure Sure, Jam, Yita Tavarekna, Jenna Josen Dava.
VOA American Tanya Radio Net Yomedanya Sisinego, American Piranzu, Washington DC Murogani, Tolum Benibare. American Piranzuma, COVID 19 Yoga, Kuse Pianpamu, Yebo Chene Jao, VOA Radio Net Yotan Sisinego, Yai Ponsan Pian Tolum Benibare. Radio Sisinego, Manet Chanaigani, Kunanai, Etine, Nya Kunaigani, Senai, Ti Chene Mabe, Tolum Benibare. Yomedanya Sisinego, Nizin, Nya Kunanaigani, Kunanai Guetti. Bowman Sebi Tolin Benibare, VOA Tolin Jadego, Radio Net, Joru Slano Obien, VOA Facebook Samyana Male, Nasin Chishu Nanyabarekna.
Minglavashin, a good subbure of Mutamik and Hago to Mark in Utrega in Sebi Bame. Kabatuan coronavirus, good Samurine, Jodini Yare Galama, Mimania Trimale, Sayo Loyoni, and Yabia, Baby Layabi, a Lotamari, Town Downji, Lolame Piketa Vare.
ကာလာမှာတော့လုံမိုင်းအနေနဲ့တော်တော်အကျက်ကျက်ဖြစ်ခဲ့ဦးစားရောက်တဲ့ကာလာမျိုးဖြစ်နေရပါတော့နော်ဟိုတာမန်အခြေအနေနဲ့မတူတဲ့အခြေအနေတစ်ခုရင်ဆိုင်နေရရင်မြန်မာမှာမဟုတ်တခြားလူသမားတွေအကုန်လုံးအရောဖြစ်နေငါအောင်အလုပ်ပြုံမလဲဒီကိုဗစ်ကရောဖြစ်နေပြီမလဲကိုဗစ်မပြီးနေတာကာလာပတ်လုံးမှာအလုပ်သမားတွေကအလုပ်လက်မဲ့ဦးဒီနေ့မဟုတ်မနက်ခင်းအလုပ်လက်မဲ့ပုံမျိုးရောက်ရတော့မယ
းဆက်ယုံမှာအလုံးလုံးနေတဲ့မသက်ထားဆွေပြောပြသွားတာပါမသက်ထားဆွေဟာကိုဗစ် -19 ကူးစက်မှုတွေမဖြစ်ခင်တုန်းကတော့အလုံးရှင်အလုံးသမားပြဿနာတွေပြင်းပြင်းထန်ထန်ဖြစ်ခဲ့တဲ့ဖူးရင်အထည်ချုပ်ဆက်ယုံမှာအလုံးလုံးခဲ့တဲ့သူပါလက်ရှိမှာဖူးရင်အလုံးသမားသမဂ္ဂဥက္ကဋ္ဌအဖြစ်တာဝန်ယူထားဆဲဖြစ်တယ်လို့ဗမာနိုင်ငံလုံးဆိုင်ရာအလုံးသမားအဖွဲ့ဗဟုအလုံးမှုဆောင်တယောက်လည်းဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ပြီးခဲ့တဲ့မတ်လတည်းအထည်ချုပ်လုပ်ငန်းတွေအပါအဝင်စီးပွားရေးလုပ်ငန်းတွေအများအပြားပိတ်ပစ်ခဲ့ရတာမှာအလုပ်သမားတွေအများအပြားနေချင်းညချင်းအလုပ်လက်မဲ့ဖြစ်ခဲ့ရပါတယ်။နောက်ပဲကူးစက်မှုတွေကျဆင်းလာတဲ့အတွက်လုပ်ငန်းတွေပြန်လည်စတင်လာကြပြီမဲ့လို့ကူးစက်မှုတွေရှိနေစေကာလဖြစ်တာမို့ကျန်းမာရေးဆိုင်ရာညွှန်ကြားချက်တွေကိုအသေးချာလိုက်နာဖို့ကတော့အရေးကြီးနေသေးတဲ့အချိန်ပဲဖြစ်ပါတယ်။ဒါပေမဲ့စက်ယုံတွေဟာညွှန်ကြားချက်တွေကိုလိုက်ပါဆောင်ရွက်တာအားနည်းတယ်လို့ဒီပေါ်မှာသက်ဆိုင်ရာစုရဌာနတွေကလည်းအရေးယူကင်တွေဆောင်ရွက်တာမရှိလို့အလုပ်သမားတွေအထက်ကတော့စိုးရိမ်မှုတွေနဲ့အလုပ်လုပ်နေကြရတယ်လို့မသက်ထားဆွေကပြောပါတယ်
။ဒီယောဂအခြေအနေနဲ့ပတ်သက်ပြီးတော့စက်ုံလုံယုံနေဦးမြင်ကြချက်ထုတ်ထားတဲ့ဥစ္စာတွေကိုညီမတို့သိရဲ။တယောက်ကို6ပေခွာလို့3ပေခွာဒါတို့မျိုးတွေအလုပ်လုပ်ရမယ်ပြီးမတ်စတာကမယ်လက်စစ်စပြိုင်ထားမယ်လက်စစ်ဘေးစင်တွေထားမယ်ပိုင်းလက်ကမှအစားဒီဥစ္စာတွေစနစ်တကျအောင်ပေါ့နော်ဟိုနိုင်ပိုင်းတခြားဟိုတန်ရှင်းတွေလုပ်ရမယ်ဆိုတဲ့ဥစ္စာတွေဒါမှညွှန်ကြားချက်တွေထဲမှာပါပြီးသားဒါပေမဲ့သက်ဆိုင်ရာဌာနတွေကထုတ်ထားတာပဲရှိတယ်။အဲ့ဒီကျမကြီးကာကွယ်စောင့်ရှောက်မှုကတကယ်ဆိုတော့အပြည့်ဝရလာဆိုတော့မရဘူး။ညီမတို့ကိုယ်တိုင်နေတိုင်းမတ်စ်ဝယ်တက်ဖို့ဆိုတဲ့ဥစ္စာကလည်းအလုပ်သမားတွေ ရတနေ့လုံးမှတနေ့စားရတာပဲဖြစ်တယ်ဒီ mask ကိုဝယ်ပြီးတော့တက်ဖို့ဆိုတဲ့ဥစ္စာလုံးဝမဖြစ်နိုင်တချို့ဆက်ယုံတွေကကြတော့ mask တို့ပါတော့အထည်ကျုပ်တွေဆိုလို့ရှင်ပိတ်စာကိုချုပ်ပြီးတော့ပေးတဲ့ဥစ္စာမျိုးတွေဒါအောင်ရှော့သုံးရတဲ့ဥစ္စာမျိုးတွေရှိတယ်ပြီးရင်သက်ဆိုင်ရာဌာနတွေကညွှန်ကြားချက်ထုတ်ထားတယ်ဆက်ယုံတွေကမလိုက်နာဘူးအဲ့မလိုက်နာလို့အလုပ်သမားတွေကတိုင်ကြားတာတွေရှိတယ်သက်ဆိုင်ရာအလုပ်သမားဝန်ကြီးဌာနထိတိုင်တာတော့မှပဲဝန်ကြီးဌာနအာမဖြည့်ရှင်းဆောင်ရွက်ပေးတာမျိုးတွေမရှိတော့ညီမတို့အနေနဲ့ကဒီယောဂပိုးကိုလည်းကြောက်တယ်ကူးမလားဆိုပြီးတော့လည်းဒါတွေကိုစိုးရင်တန်းကြတော့ညာလည်းမိသားစုစားဖို့နေရဘဝရက်တည်းကြီးကလက်လုံးမှာပါဇက်လောက်ရတာဖြစ်တဲ့အတွက်အလုံးမလုံးခဲနဲ့အလုံးမစင်းမဲ့တော့ငါတော့ယောဂကူးခံရမှာစိုးလို့ဆိုပြီးတော့အလုံးသွားမစင်းရင်လည်းဒီမှာအငတ်ပေးဆက်ရောက်မဲ့အခြေအနေမျိုးကြတော့ယောဂကိုကြောက်နေပြင်မဲ့လည်းညီမတို့အနေနဲ့ကတော့အလုံးတွေသွားဆင်းနေရတဲ့ဟာမျိုးတွေရှိတယ်ပေါ့နော်
ဒီလိုကွန်ဖစ်ကာလအခက်ခဲတွေကြားမှာအလုတ်ဆင်းနေကြရတဲ့ဆက်ယုံအလုတ်ယုံဝန်ထမ်းတွေအများပြားရှိတယ်လို့အလုတ်ကနေရန်နာခံရပြီးအခုချိန်ထိပြန်ဆင်းခွင့်မရသေးတဲ့သူတွေကလည်းရှိနေတာပါကွန်ဖစ် -19 ကူးစက်မှုတွေမဖြစ်ခင်တုန်းက KGG အထက်ကျုပ်ဆက်ယုံမှာလုံးလုံးနေတဲ့မတ်ဤသနာအေးကတော့အလုတ်သမားတွေကိုကြိုတင်အကြောင်းကြားအသိပေးတာမျိုးမရှိဘဲဆက်ယုံတွေရုတ်တရက်ပိတ်ပစ်လိုက်တာနဲ့ကြုံရပြီးအခုဆိုရင်အလုတ်လက်မဲ့ဖြစ်နေတာလတွေနဲ့ချိန်နေပြီလို့ပြောပါတယ်
ညီမကနောက်ဆုံးလောက်ခဲ့တဲ့ပြင်ဟာ PGP ရှောနာကဲတော့ကျွန်တော်ကလည်းမပဲကြည့်ရအဲဒီ PGP ရနေပြီးတော့ကိုကြီးစပြီးရဖြစ်တော့ညီမတို့တခြားစိတ်ဝင်ရပိတ်နေပါ냐ဆိုပြီးအဲ့လိုမျိုးကောလာဟာလာတရင်းနေကြတယ်ပေါ့တဲ့နဲ့တယုံမှလည်းမပိတ်သေးဘူးပေါ့နော်ညီမတို့စိတ်ဝင်ကတော့ဘယ်တော့မှမပိတ်ဘူးဆိုတာကိုညီမလက်ခံတယ်ဘာလို့ဆိုလို့ရရင်ညီမတို့စိတ်ဝင်ကအော်လာတယ်အများကြီးပဲရှိတယ်ဒါပေမဲ့ညီမတို့စိတ်ဝင်ထပြီးတော့ကွာပြိလိုက်တယ်ပြိလိုက်တဲ့ဆာတမတော်နေအလုတ်ပိတ်တဲ့နေနဲ့ခံပြီးတော့ပေါ့အဲ့ဒီရမှာတမတော်နေရယ်တင်းမတွေနေရယ်ဓာရီရစနေပေါ့နော်အဲ့ဒီမျိုးသုံးရက်အဲ့ဒီမျိုးပြိလိုက်တယ်မတို့နောက်ဆုံးစိတ်မဲ့တဲ့ရက်မှာလည်းဒီလိုမျိုးအတန်မှမကြားခဲ့ဘူးပေါ့နော်စိတ်ရင်ပြိမယ်ဆိုရင်ဟုတ်ကြာဘူးတင်းတက်တဲ့လေးမှမကြားဘူးနင်းနေနေကြတော့မှညီမတို့သမကလေးကနေပြီးတော့ချိုးမစောစဲကမလေးလေးကဆုံးဆက်တယ်ပေါ့နော်တဲ့ရောတိတ်တော့မစမ်းဟဲ့ဟုတ်ရောဟုတ်ဘူးလားဟုတ်တယ်တေးချတယ်ဆိုပြီးတော့အဲ့ဒါနဲ့ညီမတို့ဥက္ကဋ္ဌဒီရောလဲညီမတို့ပုံသက်တယ်ဒီပေါ်အစည်းအဝေးရှိရေပေါ့နော်အခွင့်အရေးကိုလာခဲ့ဆိုပြီးတော့အမျိုးဟိုလေးရယ်ရယ်ကသူ့ကိုရင်းစခန်းအနေပြီးတော့ဒီပြောတယ်ပေါ့ဒီကိုပြီးကာလာနဲ့ပေါ့နော်အော်ရာဒီလဲဟိုဟာသူတို့မရှာနိုင်တဲ့အတွက်ဒီဆက်ရုံမလဲပတ်နိုင်တော့ဘူးလို့ပြောတယ်ပေါ့နော
်ဒီလိုအခြေအနေတွေကြောင့်ပဲCOVID-19 ရောဂါကူးစက်မှုတွေရှိနေတဲ့ကာလမှာအလုရှင်အလုသမားပြဿနာတွေလည်းအတော်လေးပြင်းထန်နေပါတယ်။အလုရှင်တွေဟာဝန်ထမ်းတွေကိုဂရုမစိုက်ဘဲအလွယ်တကူအလုဖြုတ်ပစ်တယ်ဆိုပြီးအလုသမားတွေဘက်ကမချေမနှက်ဖြစ်နေကြတာပါ။နောက်ပိုင်းရောဂါကူးစက်မှုတွေကျဆင်းလာတဲ့အတွက်ဆက်ရုံလုံရုံတွေပြန်လည်လည်ပတ်ခွင့်ရတဲ့အခါမှာလည်းအလုသမားရေးဆောင်ရွက်တဲ့အဖွဲ့တွေမှဥဆောင်ပါဝင်သူအများအပြားကတော့မဲမဲဆိုးဆင်းသွင်းခံရပြီးဆက်ရုံတွေကအလုခန့်ဖို့ညှင်းဆန္ဒနဲ့ကြုံရတယ်လို့သူရဲ့ကိုရီအထွေအကြုံကိုမအီတနာအီကပြောပြပါတယ်
။အခုလိုလိုလိုချင်းငါတို့ကိုဗစ်ကာလမှာအလုံးကန်ရှာပါနေရဲ့လို့သူစိတ်ရုံနဲ့တို့တွေလူတွေမခေါ်ဘူး။အဲ့ဒီလူတွေမခေါ်ဘူးဆိုတာတော့မဟုတ်ဘူး။ခေါ်တဲ့စိတ်ရုံမျိုးစိတ်ရုံနဲ့စိတ်ရုံနဲ့ညီမတို့ ECG ရဲ့ပုံတွေမှတ်ပုံတွေနဲ့အဲ့လိုမျိုးလိုက်ပြီးတော့ပေးမှရဘလက်လစ်တွင်ထားပေါ်တော့တားလို့တမကောင်းဆောင်နေဆိုတဲ့ဟုတ်သွားမျိုးတွေနဲ့ဒီလိုလူမျိုးတွေလာလို့ဆိုလို့ချင်းအလုံးမခတ်ဘူးဆိုတဲ့ဟုတ်သွားမျိုးတွေလိုက်ပြီးပေးထားတဲ့အတွက်ညီမတို့လိုလိုချင်းအခုချိန်ထိအလုံးလိုက်ရှာဖို့မရပေါ်တော့နေတိုင်းနဲ့လုံးလိုက်ရှာတယ်။ဒါပေမဲ့တချို့ညီမတို့မမှတ်မိဘူးမမှတ်မိလို့ဆွေးလိုက်တယ်။တကယ်အဲ့လိုမျိုးတော့နေတာနဲ့သွားဆင်းတယ်။အဲဒီနောက်ဆွေးမှာပဲအဲ့လိုသွားဆင်းတဲ့အခါကျတော့ညီမတို့မှတ်မိသွားပြီးတော့လေပြန်ပြီးတော့အလုပ်ကြီးနေရာမလို့တော့ဆိုပြီးပြန်ပြီးအဲ့လိုမျိုးထုတ်လိုက်တာမျိုးတွေပါလေပြီးတော့ဘာလို့လဲဆိုလို့ဆိုရချင်းတို့ကိုဘက်ကနေပြီးအဲ့လိုကပ်ပုံပြရတယ်ပေါ့ဒီမှာ CCG ရလို့တမ်းမလားဆိုရင်ဟုတ်တာမျိုးတွေနဲ့အဲ့လိုမျိုးတွေညီမတို့ကလည်းဒီကနေသားဆိုတော့သူတို့ကလည်းတော့ပြောလို့လည်းမရဘူးလေအဲ့လိုမျိုးတော့အခုလိုလေးလိုလေးညီမတို့တွေတောင်းနေတဲ့အတွက်အရင်ခက်ခဲဖြစ်တဲ့ညီမစက်ရုံမှာလည်းညီမရဲ့ညီမလေးကိုသူ့လည်းပြောရတယ်ပေါ့နော်
COVID-19 ရောဂါကူးစက်မှုတွေကြောင့်စားဝတ်နေရေးအခက်အခဲဖြစ်နေသူတွေကိုအစိုးရကအကူအညီတချို့ပေးတာတွေရှိပေမဲ့မိသားစုတိုင်းမရကြသလိုဒီထဲမှာသူတို့မိသားစုလည်းမပါဘူးလို့မအီတနာအေးကပြောပါတယ်။ဒီလိုအခြေအနေမှာဥရောပသမဂ္ဂ EU က COVID-19 ကြောင့်ထိခိုက်နစ်နာမှုတွေကြုံတွေ့နေကြတဲ့အလုပ်သမားတွေအတွက်အကူအညီတချို့ပေးမယ်ဆိုတာသိရလို့စည်းရင်းပေးခဲ့ပြီးမယ်လဲအခုထိကတော့ဘာထောက်ပံ့မှုမှမရသေးဘူးလို့လည်းမအီတနာအေးကပြောပါတယ်
။ဆက်ပြီး COVID ဖြစ်ပါသားတော့တအိမ်အောင်ဆန်ဖြစ်ပြီးဆိုတဲ့ဟုတ်စာမျိုးနဲ့ပြီးလုံးရတာမှညီမတို့တွေကအလုပ်ချုပ်ခါကြမလို့ရှော်ကြီးငွေရတာဖြစ်တဲ့အတွက်ကိုမပေးဘူးဆိုတဲ့ဟုတ်စာမျိုးညီမတို့ရဲ့အုပ်ချုပ်ရေးမှူးကပေါ့နော်အဲ့လိုမပေးဘူးအခုဆိုလို့ရလို့ရှိရင်ပေါ့နော် EU ကနေပေးနေအလုပ်ချုပ်သွားတဲ့သူတွေဆိုရင်ဆို ညီမတို့စိတ်ရင်းတင်တယ်သူတို့ပြောပြီးတယ်ဆိုညီမတို့စိတ်ရင်းတင်ပြီးလိုက်တယ်ဒါပေမဲ့အခုချိန်ဒီညီမတို့နာမည်အပါလာတယ်ညီမတို့ခုံးမကျက်သေးဘူးပေါ့နော်ညီမရဲ့သူတွေရှိတယ်လို့တော့ကြားတယ်ဒါပေမဲ့ညီမလည်းမရဘူးညီမရဲ့ညီမလေးလည်းမရဘူးအဲ့လိုမျိုး
ဒီလိုချိန်မှာအစိုးရကလူမှုဖူလုံရေးထောက်ပံ့မယ်ဆိုတဲ့သတင်းသာကြားရပြီးအခုထိကတော့ဘာခန်းစားခွင့်မှမရသေးဘူးလို့မတ်သက်သားဆွေကပြောပါတယ်
။လူမှုဖူလုံရဲ့40ရာခိုင်နှုန်းပေးမယ်ဆိုတဲ့ကြေညာချက်ထွက်လာတယ်ဆိုတဲ့ဥစ္စာကိုသိတယ်။အဲ့လိုကမှအကုန်လုံးကလည်းသိတယ်။အေဗီလာရီယမ်နဲ့လူမှုဖူလုံရဲ့40ရာခိုင်နှုန်းထောက်ပံ့မယ်။အဲ့လူအလုသမားတွေကိုထောက်ပံ့မယ်40ရာခိုင်နှုန်းကတကယ်နဲ့အလုသမားလက်ထဲကိုလည်းမရောက်သေးဘူး။ပြီးရင်အလုရှင်ရမီတော့အစိုးရကတော့40ရာခိုင်နှုန်းပေးထားမယ်သူတို့ကလော်ဒေါင်းကလာရင်မဆက်ရုံလုံရုံနေပိတ်ထားရတာဖြစ်တဲ့အတွက်သူတို့ဘက်က60ရာခိုင်နှုန်းကိုလည်းမပေးဘူးအာမန်ကျမတို့4000ရှိရရနေတဲ့အခြေအနေမှာတော့လောင်းငှမှုမရှိတဲ့ဥစ္စာဒီအစိုးရကပေးမဲ့40ရာခိုင်နှုန်း40ရာခိုင်နှုန်းကလည်းလက်ရှိမှာလည်းမရသေးဘူးဒီ40ရာခိုင်နှုန်းတော့ဘလို့ရက်တည်မလဲအိမ်ငန်းကဝိုးတော်မှပဲအဆင်မပြေတဲ့အခြေအနေမျိုးပေါ့နော
်တကယ်တော့ COVID-19 ရောဂါကူးစက်မှုတွေဖြစ်လာတဲ့အခါမှာအခုလိုအလုပ်သမားတွေအချက်တည်းမျိုးစုံကြုံရတယ်လို့အလို့ရှင်တွေဘက်မှလည်းအနေနဲ့အများထိခိုက်နေတာဆုံးရှုံးမှုတွေကြုံတွေ့နေကြရတာပါမြန်မာအပအဝင်ဒီကဘာလုံးကိုရိုက်ခတ်နေတဲ့တိကတ်ရောဂါကူးစက်မှုတွေနဲ့စီးပွားရေးအပေါ်ရိုက်ခတ်မှုတွေကိုသက်ဆိုင်ရာအစိုးရတွေခေါင်းဆောင်တွေကမင်းမြန်ဆန်ဆန်နဲ့ထိထိရောက်ရောက်ကင်တွယ်မဖြစ်ရှင်းနိုင်ဘူးဆိုရင်တော့အချက်တည်းတွေကပိုးလို့သာဆိုးလာနိုင်ပွဲရှိနေပြီးနောက်ပိုင်းစီးပွားရေးပြန်လည်နလန်ထူဖို့ကြိုးစားတဲ့အခါမှာလည်းပိုးပြီးတော့ခက်ခဲနိုင်ပါတယ်လက်ရှိအလုသမားတွေရဲ့အခက်အခဲတွေမှာဆိုရင်လေအစိုးရအလုရှင်အလုသမားအရက်ဖက်လူမှုကူညီပေးရေးအဖွဲ့တွေလူမှုအသိုင်းအဝိုင်းတစ်ခုလုံးပါဝင်ပူးပေါင်းပြီးအပြန်အလှန်စာနာစိတ်နဲ့ဖြည့်ရှင်းကင်တွယ်ကြမယ်ဆိုရင်တော့အချက်တဲတွေတက်တာရရစေနိုင်တဲ့စူရာတင်ပြရင်းနဲ့ပဲဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြပါရှင်ကျမခင်ဗျာပြပါရှင်
ဘာတူတာဆိုရင်အမေရိကန်တခွင်အစီအစဉ်မှာနယူးယောက်မြို့က Spinescape ပြလိုက်နောက်ဒီအမြင်အာရုံချုပ်တဲ့သူမတန်ဆွမ်းဂီတပညာရှင်တွေအတွက်တန်ဆုံ TY ဂီတမှုရဲ့အချက်ပေးမှုအတိုင်းလက်လက်တီးခတ်နိုင်အောင်အချက်ပြပေးတဲ့ကိရိယာအကြောင်းကျွန်တော်အောင်ကတင်ပြပေးထားပါတယ်ခင်ဗျာအလိုင်းတချို့အလို့ဟာလွယ်ကူတဲ့အလို့မဟုတ်ပါဘူးအခြေခံဘူးသုတပြည့်စုံမှုလိုအပ်တဲ့အပြင်လျှို့ဝှက်စမ်းကြဲတဲ့ပစ္စည်းကိရိယာတွေကိုလည်းသုံးသပ်ရပါမယ်နယူးယောက်မြို့မှာဖွင့်လှစ်ခဲ့တဲ့ Spinescape ပြတိုင်းမှာတော့လာရောက်ကြည့်ရှုသူတွေအနေနဲ့ထောက်လိုင်းလျှို့ဝှက်လုပ်ငန်းတွေနဲ့လျှို့ဝှက်ထောက်လိုင်း agent တို့ရဲ့ဘဝကိုတစ်စိတ်တစ်ဆောင်လေ့လာခွင့်ရမှာပါ Spinescape ပြတိုင်းမှာအခန်းပေါင်း9ခန်းပါဝင်ပြီးပြတိုင်းကိုလာလေသူတွေအနေနဲ့ကိုဟာဘယ်လိုထောက်လိုင်း agent ဖြစ်မလဲဆိုတာအပြင်စစ်ဆေးမေးမြန်းတဲ့ကိရိယာတွေတခြားပစ္စည်းတွေကိုလည်းကိုယ်တိုင်စမ်းသပ်နိုင်ပါတယ်ပြတိုင်းတာဝန်ခံတဦးဖြစ်တဲ့ Shelby Preachard က
And then most importantly it's also a personal journey. So when you go through the
stage Sito me myan ya ma phie cha tu a ni ne lin bi pyo ne ya la so ra ko ba khan man ti nai ne set twi pyin laser snit thong pait lai phwin lai phit ni de mi lou ni ko khat myan myan tong pyan lai phan na myo ko le san tat nai ma de. Da pyin ko ye khan nai swan a mat nyan swan a naw blo lu myo phit le so ra ko ba san tat nai ma de. Ai naw do tu ro ga blo thaw lan yin agent phit de le so ra ko le pyan pyo pya pe ba de.
ပြခန်းတိုင်းမှာသက်ဆိုင်ရာခေတ်ကာလအလိုက်ပြသထားပြီးဒုတိယကမ္ဘာစစ်ကာလကဂျာမန်နေလျှို့ဝှက်ခြေနံပေးပို့ရာမှာအသုံးပြုတဲ့ Enigma စက်ကိုလည်းပြသထားပါတယ်။ဒါ့အပြင်နိုင်ငံတကာဟက်ကာအဖွဲ့ဝင်တွေသုံးတဲ့မျက်နှာဖုံးနဲ့အဖွဲ့ဝင်တယောက်ရဲ့လျှို့ဝှက်နာမည်ကိုလည်းပြသထားပါတယ်။ကျွန်းလုံသားတွေဖမ်းပြီးတဲ့ပင်လယ်စာဆိုတဲ့ခေါင်းစဉ်အောက်မှာတော့မကြသေးခင်နှစ်ပိုင်းတွေအတွင်းအရှိတောင်အာရှထိုင်းနိုင်ငံငါးဖမ်းလုပ်ငန်းခွင်မှာမြန်မာအပါအဝင်တရားမဝင်ရွှေ့ပြောင်းလုပ်သားတွေဟာကျွန်းလုံသားတွေအဖြစ်နဲ့အလုံလုံနေရပုံကိုထောက်လန်းဖော်ထုတ်ခဲ့စဉ်မှာ AP သတင်းဌာနကအသုံးပြုခဲ့တဲ့ကင်မရာတွေစစ်ပစ္စည်းတချို့နဲ့သတင်းထုတ်တွေရဲ့မှတ်တမ်းစာအုပ်တချို့ကိုလည်းပြသထားပါတယ်။ဂျိုရုဆက်သွေးရေးနည်းပညာကိုသုံးပြီးကျွန်းလုံသားတွေဖမ်းပြီးတဲ့ရေသရဝါတွေကိုတင်ဆောင်လာတဲ့တင်မောသွားရလမ်းကြောင်းနဲ့အဲ့ဒီပစ္စည်းတွေတူလွန်ရနေရာတွေကိုလည်းသတင်းထုတ်တွေကဖော်ထုတ်နိုင်ခဲ့တာပါ။
Every gallery at Spyscape connects its subject matter to the present day.
Spyscape ပြာခန်းတွေကဒီကနေ့လက်ရှိကာလနဲ့ဆက်စပ်ပြီးတော့ပြသထားပါတယ်။လျှို့ဝှက်ရေးသားထားတဲ့စာရင်းနဲ့ပတ်သက်တဲ့ပြာခန်းတွေမှာဆိုရင်လေဒုတိယကမ္ဘာစစ်ကာလကလျှို့ဝှက်ကျင်းနှံစာဖော်ထုတ်ခဲ့တဲ့အကြောင်းအရာတွေကိုဖော်ပြထားပြီးတော့အဲ့ဒီချိန်ကဖြစ်ပျက်တွေဟာကနေ့ခေတ်လူတွေရဲ့နေ့စဉ်ဘဝအပေါ်ဘယ်လိုတည်ရောက်မှုရှိလဲဆိုတာကိုလည်းပြသထားပါတယ်။ကိုရေးချင်တာတွေကိုလျှို့ဝှက်ရေးသားပေးပို့လို့ရတဲ့ WhatsApp လို Telephone Application ရှိပေမဲ့လည်းဒီလိုလျှို့ဝှက်ရေးသားထားတာတွေကိုဖော်ထုတ်လို့မရဘူးဆိုတာမျိုးမရှိပါဘူး။ဖော်ထုတ်လို့မရသေးတာပဲရှိရပါ
။ထောက်လိုင်းဟောင်းတွေ hacker တွေနဲ့ ထောက်လိုင်းအေဂျင်စီတွေက Spinescape ပြတိုက်ပေါ်ပေါက်လာအောင်ဝိုင်းဝန်းကူညီကြပါတယ်။နယူးယောက်မြို့လေကဒီပြတိုက်ကိုတွားရောက်ကြည့်ရှုမယ်ဆိုရင်တော့ပြတိုက်ဝန်ကြီးလူကြီး$39ခလေး$32ပေးရမှာပါ။ American စစ်ဖက်နဲ့ရဲတပ်ဖွဲ့ဝင်စစ်မှုထမ်းအောင်တွေအတွက်တော့အထူးစည်းနှုန်းက$30ဖြစ်ပါတယ်။အုပ်စုလိုက်သွားကြည့်မယ်ဆိုရင်တော့ကြိုတင်ပြီးတော့သွားကြည့်မယ်အချိန်နဲ့ဝန်ကြီးညှိနှိုင်းဖို့လိုပါမယ်။ပြတိုက်အတွင်းမှာလည်းဓာတ်ပုံတွေအမှတ်တရရိုက်လို့ရပါတယ်ခင်ဗျာ။ဩဂတ်စတာဂီတာ DYG ရဲ့ဂီတာမှုကဂီတာတန်စင်ကိုပြသပေးနေတဲ့ဒုချောင်းကိုဂိုင်းပြီးဂီတာဒူရီယာမျိုးစုံတီးခတ်နေကြတဲ့အဖွဲ့သားတွေကိုခပ်ပြေးပြေးခပ်ဖော့ဖော့ခပ်ပြင်းပြင်းတီးခတ်ဖို့အတွက်အချက်ပြပေးနေတာပါဒီလိုအခြေအနေမျိုးဟာတာမန်လူတွေအတွက်ဆိုရင်တော့အဆင်ပြေလာပေမဲ့အေဘီဘေကာလိုမျက်မမြင်ဂီတာပညာရှင်တွေအတွက်ကတော့မလွယ်ကူလာပါဘူး
Yeah, in the past, we've been reliant on hearing sounds around us. So I've been playing in a violin section and I've been reliant on hearing.
ကျမဘဝတခြားလုံးအသံကိုပဲအဓိကအားဆိုင်နားထောင်ခဲ့တာပါ။တရောထိုးတဲ့အခါမှာဆိုရင်လဲဘေးနားကလူတွေတီးတာကိုအားဆိုင်နားထောင်ပြီးဘယ်အချိန်ကိုဝင်တီးရမလဲဆိုတာကိုအကြံပြင်ခန့်မှန်းပြီးတော့ဝင်ရတာပါ။ဂီတပညာရှင်တွေတောင်မှခက်မြန်မြန်တီးတဲ့အခါမတိမတာအလွယ်အချော်ရှိတတ်တာဆိုတော့လဲမတိတာလာပါဘူး။
မှာတော့မြင့်မြင့်ဂီတပညာရှင်တွေအတွက် haptic button လို့ခေါ်တဲ့အာယုံငန်ဂီတသင်္ကေတပြဒုံချောင်းလေးကအထောက်ကူပြုမှာပါ။တာမန်လူတွေအနေနဲ့ဂီတမှုရဲ့အချက်ပြဂီတသင်္ကေတပြဒုံချောင်းကိုကြီးပြီးနောက်ကနေ light တီးမုံနိုင်ပေမဲ့မြင့်မြင့်တွေကတော့အဲ့ဒီဒုံချောင်းနဲ့ဆက်ထားတဲ့အာယုံငန်ကိရိယာတွေကနေတဆင် light တီးနိုင်မှာဖြစ်တယ်လို့ဆိုပါတယ်။ဒီပစ္စည်းကိုဖန်တီးသူ Bahak Madoshan က
And what it does is it senses the movement of the hand. It senses angle, senses roll and pitch.
ဒုချောင်းမှာတက်ထားတဲ့အာယုံခံကိရိယာကလက်ရဲ့လှုပ်ရှားမှုကိုဖတ်ယူပါတယ်။လက်ကောက်ဝတ်ဘယ်လိုချိုးလဲ။အတန်အနည်းအမြင့်ဘယ်ညာစသည်ဖြစ်ပါ။ဒါအပြင်လက်ကိုဘယ်လောက်အချိန်နဲ့ပြတာလဲ။ခက်ဖော့ဖော့ခက်ပြင်းပြင်းစသည်ဖြစ်ပေါ့။ဆိုတော့ဘယ်လိုအတန်မျိုးလိုချင်လဲဆိုတာကိုလည်းသိနိုင်ပါတယ်
။အဲ့လိုအာယုံခံကိရိယာကနေထုတ်လွတ်တဲ့အချက်လက်တွေကိုမြင့်မြင့်ဂီတပညာရှင်တွေရဲ့ခြေချင်းဝတ်ဒါမှမဟုတ်လက်ကောက်ဝတ်မှာတက်ထားတဲ့ကိရိယာကနေဖန်ယူပြီးvibrate တုန်ခါမှုနဲ့အချက်ပြပေးရတယ်ဂီတာမှုကဘယ်လိုတီးခိုင်းနေလဲဆိုတာကိုတုန်ခါမှုအမှတ်သားကနေသိနိုင်တာကြောင့်ဒီနည်းပညာဟာမျက်မမြင်ဂီတာပညာရှင်တွေအတွက်အထောက်အကူဖြစ်စေတယ်လို့ဆိုပါတယ်ဇန်နီယာတီးခတ်သူမျက်မမြင်တဦးဖြစ်တဲ့ Kevin Sadizabey က
And this technology essentially plugs you into the conductor's movements, which is really exciting.
ဒီကိရိယာကနေတဆင်ဂီတာမှုရဲ့လှုပ်ရှားမှုနဲ့ဆက်သွယ်ပေးထားတာကြောင့်အဆင်ပြေလွန်းလာပါတယ်ဒါကြောင့်တန်းစုံတီးဝိုင်းကြီးတွေမှာမျက်မမြင်တွေပါဝင်တီးခတ်ခွင့်မပေးဘူးဆိုတာမျိုးလည်းရှိစရာမလိုတော့ပါဘူး။ဘာကြောင့်လဲဆိုတော့ဒီနည်းပညာကတကယ်လိုအပ်ချက်ကိုကွက်လပ်ဖြည့်ထားပေးလို့ပ
ါ။ Haptic button ကရိယာကိုအခုခါမှာတော့မျက်မမြင်ဂီတပညာရှင်တွေဂီတမှုတွေနဲ့စမ်းသပ်နေစေပါဂီတမှုအီဝန်ခမဲကတော့ဒီကရိယာကိုအသုံးပြုရတာတိတ်မခက်ခဲလာဘူးလို့ဆိုပါတယ
် When using it and being able to also being able to feel the signals that it gives you
ဒီကရိယာအသုံးတဲ့အခါမှာအာယုံခံစင်ဆာရဲ့လှုပ်ရှားမှုတွေကိုထိတွေ့ခံစားနိုင်ပါတယ်ဒီနောက်ကိုဘလို့အတံမျိုးလိုချင်လက်ကိုဘလို့ချိုးမယ်အရှင်လျှော့မယ်စသဖြင့်လည်းလေချင်ကယူနိုင်ပါတယ်တိတ်မကြောက်ဘူးခဏဆိုရင်ပဲဘလို့လောက်ရမယ်ဆိုတော့သိတော့ပါလိမ့်မယ်ပုံမှန်တွေ့နေကြမြင်နေကြပုံစံမျိုးတဲ့စင်ဆာတက်ပြီးတော့ဂီတသင်္ကေတတွေပြရတဲ့နေ့စဉ်တစ်ခုလို့ဆိုရမှာပေါ့ဗျာ
အခုနီးပညာသစ်နဲ့ဖန်တီးထားတဲ့ haptic button ကိရိယာကိုတော့နောက်နှစ်မှာဈေးကွက်တင်ရောင်းချဖို့ညွှန်မှန်းထားပါတယ်ခင်ဗျာ
အခုဆက်ပြီးသိပ္ပံနဲ့နီးပညာကဏ္ဍကိုနားဆင်နေပါပြီကျွန်မအခင်မျိုးတပ်ပါကုဆတ်ယောဂပိုးတွေတဲကဗိုင်းရပ်စ်နဲ့ဘက်တီးရီးယားပိုးတွေအကြောင်းဒီတစ်ပတ်မှာပြောပြပေးမှာပါမြန်မာအပအဝင်တကမ္ဘာလုံးခံစားနေရတဲ့ COVID-19 ကာယရောဂါဖြစ်ပွားစေတဲ့ပိုးဟာဗိုင်းရပ်စ်ပိုးဖြစ်တဲ့အတွက်ဆေးတွေ့ဖို့မလွယ်တာကြောင့်ကာကွယ်ရေးကိုပဲအဓိကဦးစားပေးဖို့ဝိုင်းရဲ့ဆေးပညာရှင်ဒေါက်တာတင့်ဆိုတာပြောပါတယ
်ဒီယောဂါကဗ
virus ကြောင့်ဖြစ်တာ virus ကြောင့်ဖြစ်တဲ့ရောဂါပေါင်းမြောက်များစွာရှိပါတယ်အေးမီနာစိချောင်းဆိုးကစပြီးတော့ပေါ့နော် HIV လည်း virus ပေါ့ကြွနှုတ်လည်း virus ပေါ့အဲ့တော့ virus ကြောင့်ဖြစ်တဲ့ရောဂါအားလုံးကိုကုသနိုင်တဲ့တနည်းအားဖြင့်တိတိကျကျပြောရင် virus ကိုသေစေနိုင်တဲ့ဆေးကမ္ဘာမှာအခုထိမရှိပါဘူးဒါကြောင့်အခုအသစ်ဖြစ်တဲ့ coronavirus ပိုးကိုသေစေတဲ့ဆေးဘလောက်ရှာရှာကျွန်တော်တို့တွေ့နိုင်မယ်လို့ကျွန်တော်တော့မထင်ပါဘူး။ဒါကြောင့်ကာကွယ်ရေးဟာအရေးကြီးတယ်ပရမချက်ဖြစ်လာလို့ကုသလာလို့အသေးပြောက်နည်းအောင်နဲ့ခံစားရတာနည်းအောင်ကုသတဲ့နည်းတွေဆေးတွေတော့ကြိုးစားပြီးရှာနေကြပါတယ
်။ကုသရောဂါနဲ့ပတ်သက်တဲ့ပိုးတွေကြောင့်ပြောပြပေးပါဆရာ
။ကုသရောဂါကိုဖြစ်စေတဲ့ပိုးအမျိုးမျိုးရှိပါတယ်။bacteria ဆိုတဲ့အကောင်လေးနဲ့ virus ဆိုတဲ့အကောင်လေးကတော့အများဆုံးနှစ်မျိုးပေါ့နော်နောက်ထပ်လည်းရှိသေးတာပေါ့ဟိုမိုးပိုးခေါ်တဲ့ဟာတွေကပါးကောင်ဆိုတဲ့ဟာတွေစသဖြင့်ပေါ့နော်ပိုးအမျိုးမျိုးရှိတယ်အဲ့ဒီထဲမှာ bacteria ဆိုတဲ့ပိုးကတော့ဆေးရှိတယ်လို့ကျွန်တော်တို့ပြောနိုင်ပါတယ်ဒီ virus နဲ့ပတ်သက်ရင်တော့ virus ကိုသေစေတဲ့ဆေးကတော့အခုလည်းမရှိဘူးသို့သောကြက်ငှက်တို့ကိုယ်ကိစ္စတွေ H1N1 ကိစ္စတွေ swine flu ဆိုတဲ့ virus တွေပေါ့နော်တချို့ virus ရောဂါတွေအတွက်အသုံးကျနိုင်မဲ့ဆေးတွေတော့ရှိပါတယ်ခင်ဗျာဥပမာဆိုရင်ဟို tummy flu ဆိုတဲ့ဆေးဆိုရင်ဒါကဟို swine flu ကိစ္စ H1N1 ကိစ္စတို့ကရှိတယ်ပေါ့နော်အခုအထိတော့ COVID-19 အတွက်ဆေးမရှိသေးဘူ
းအရင်တော့ဒီ HIV နော် AIDS ရောဂါဖြစ်တဲ့ဆိုရင်လွန်တာ1980ဝန်းကျင်လောက်ကပေါ့နော်ဒါတွေကသူကတည်တံ့ကြတယ်လို့ပဲဒီလူလောကရမှာငါတို့တော့နေရတော့မှာမဟုတ်ဘူးဆိုပြီးတော့အမှန်တမ်းပဲဒီယောဂရှင်เนี่ยအားငယ်ရပါတယ်ဆရာဒါပေမဲ့လို့ပေါ့နော်ဒီ HIV လူနာတွေအခုဆိုလို့ရှင်တက်တန်းစီနေနိုင်တော့ဆေးတွေတွေ့ပါပြီဆရာအခု COVID-19 ဖြစ်တဲ့လူတွေရောဟိုအဲ့လိုမျိုးပေါ့နော်အနေထားများမျှော်လင့်နိုင်ပါလားဆရာ
ဖြစ်နိုင်တယ်ဒီကနေ့ကာလမှာ HIV ပိုးတွေးတဲ့လူနာတိုင်းကို AIDS အထိမဖြစ်အောင်တားဆီးနိုင်တဲ့ဆေးကောင်းကောင်းပေါ်နေပြီတကဘာလုံးမှလည်းသုံးသွဲနိုင်ပြီတော်တော်များများဆိုရင်ဒါအခမဲ့ဝင်တဲ့အဆင့်တောင်ရောက်ပြီးတော့လူကောင်းနှိပါပေါ့နေတိုင်းကြတယ်အဲ့တော့ဆေးပညာရှင်တွေကလည်းအမျိုးမျိုးစူးစမ်းနေမှာပါပဲအခု COVID-19 နဲ့ပတ်သက်ရင်လည်
းတတ်တဲ့ပိုးသက်ဆေးနဲ့ပတ်သက်ပြီးတော့ဘလို့တွေ့ရှိတယ်ဆိုတာလေးကစပြီးတော့နည်းနည်းရှင်းပြပေးပါဆရာ
ကျွန်တော်တို့လူသားတွေကိုကုသရောဂါတွေကုသခံရတာဟိုးရှေးကလေးရပါမယ်။ယဉ်ကျေးမှုကြီးတွေရှာတဲ့အီဂျစ်ပြဘေဘီလုံတို့အစတဲ့ပဲပေါ့နော်။အဲ့ဒီဒေတာကလေးကကုသရောဂါတွေရှိခဲ့တယ်။ဆေးတွေလည်းအဲ့ဒီလူကနီးတွေနဲ့ကုသခဲ့ကြပါတယ်။အဲတော့ကအခုလိုဆေးစက်ယုံတွေမရှိသေးတော့သစ်သီးသစ်ရွက်တွေပေါ့။သစ်ပင်တွေကိုအာကိုပြီးဆေးကုခဲ့ကြရတယ်။ပျောက်တဲ့ဟာလည်းပျောက်ပါတယ်ခင်ဗျ။ဒါပေမလို့ဘဲကနေဘာဓာတ်ကတည်းပျောက်တယ်လေဆိုတာကိုအခုလိုသုတေသနမရှိတော့ကျွန်တော်မသိခဲ့ပါဘူးအစဆုံးသိလာတဲ့ပိုးသေးဆေးဘက်တီးရီးယားသေးဆေးလို့ပြောတာကတော့အမှန်ဆုံးပါပဲခင်ဗျဘက်တီးရီးယားကိုသေးတဲ့ဆေးပါအဲ့ဒီဆေးစပေါ်တာက19ရာစုနှစ်စပိုင်းမှာပေါ်လာတာဂျာမန်သိပ္ပံပညာရှင်တူကတွေ့ပါလေအရင်ဆုံးသုံးနိုင်တာကတော့ဟိုကာလာသာယောဂကုသဆေးကိုစပေါ်ပါလေအဲ့ဒီနောက်မှာ1928မှာဒေါက်တာဖလေမင်းကစတွေ့တဲ့ပနစလင်ကြောင့်ကျွန်တော်တို့တကဘာလုံးမှာစိတ်ကုတဲ့တမိုင်းကြောင်မှာအကြီးအကျယ်အားထားစရာကြီးကျွန်တော်တို့တွေ့ခဲ့ပါတယ်အဲ့ဒီကစပြီးတော့ပတိစီဝါဆေးခေါ် antibiotic ကိုကျွန်တော်တို့စပါတယ်ခင်ဗျဒုတိယကဘာစစ်အတွင်းမှာအများကြီးအထောက်အကူပြုပါတယ်မြန်မာနိုင်ငံမှာလည်းဒီတိုင်းပဲခင်ဗျလွတ်လပ်ရပြီးကျွန်တော်တို့ဆောင်းဝန်စပ်ဖြစ်တဲ့ကာလဆေးကြောင်သားစပ်ဖြစ်တဲ့ကာလဆိုရင်ဒီ antibiotic ခေါ်တဲ့ပတိစီဝါဆေးကြီးဆေးရုံတိုင်းမှာကျွန်တော်တို့ရှိပါတယ်
ဒီပฏิစီဝါဆေးသုံးနာနဲ့ပတ်သက်ပြီးတော့ပြောပြပေးပါဆရာ
ဒီပฏิစီဝါဆေးဆိုတာကသက်ရှိအရာတစ်ခုကနေပြီးထုတ်ယူပြီးတော့လူသားတွေပေါ့နော်တလေးဆန်တွေလည်းပါတယ်ဒီတခြားသက်ရှိတွေကိုကောင်းစေတဲ့ဆေးကိုပฏิစီဝါဆေးလို့ခေါ်ပါတယ်အမ်တမထိရောက်တဲ့စွန့်နေဆိုဆိုလည်းပဲသတိထားစရာတွေရှိပါတယ်အားလုံးနဲ့ဆိုင်တဲ့သတိထားစရာအချက်ကတော့ဆေးရင်တာဒီကဘာလုံးမှာဖြစ်နေပါတယ်ပေါ်မှာပြင်းနေဆိုင်နေဆိုငှက်ဖြားဆိုရင်ဆေးရည်နဲ့ငှက်ဖြားတွေထိုင်းနဲ့ကျွန်တော်တို့မှာအကြီးအကျယ်ခံနေရပါတယ်
။ဆိုတော့ဒီဆေးရည်နဲ့ပြဿနာမျိုးမဖြစ်လာအောင်ဘယ်လိုလုပ်တင်ပါလဲဆရာ
။ဆေးရည်နာမဖြစ်အောင်ဆိုရင်တစ်ချက်ကတော့ပฏิစီဝါဆေးတွေကိုစမ်းသပ်ကုသပေးတဲ့ဆရာဝန်ညွှန်မသုံးရမယ်။ညွှန်တယ်လို့သုံးရမယ်။ဘယ်မီလီဂရမ်ဆိုဘယ်မီလီဂရမ်ပနီယက်ဆိုပနီယက်မလို့အဖဲကျွန်တော်တို့မသုံးအောင်တော်တော်များများမလိုအပ်တာတွေရှိပါလေ။အေးမီတူကွေးဆိုရင်လူတိုင်းနှစ်တိုင်းအများကြီးဖြစ်နေကြ။ဘာပရိစီဝါဆေးမှမလို။ပ ဝင်ဆိုတာဘက်တီးရီးယားကြောင့်ဖြစ်တာမဟုတ်ဘူး90ရာခိုင်နှုန်းကဗိုင်းရပ်စ်ကြောင့်ဖြစ်တာ
အဲ့တော့ဒီကဘက်တီးရီးယားနဲ့ဗိုင်းရပ်စ်ကိုခွဲမသိကြတာပေါ့နော်ဆရာ
ဟုတ်ကဲ့ခင်ဗျာဘက်တီးရီးယားဗိုင်းရပ်စ်ရောနောက်တခြားပိုးရောပေါ့နော်မှုပိုးပေါ့လားဖန်ဂတ်စ်လို့ခေါ်တဲ့ဟာလေးသူကသူဆင်းတဲ့သူတန်ကောင်လို့ဆိုတာမျိုးတစ်မျိုးပေါ့ငါဖျားဆိုတာပိုးတစ်မျိုးအဲ့တော့သူပိုးအလိုက်ဆေးကျွန်တော်တို့ယူရတယ်အန်တီဘိုတစ်ခေါ်ပတိစီဝါဆေးကတော့ဘက်တီးရီးယားအတွက်ပဲ
COVID-19 ကဘက်တီးရီးယားကြောင့်ဖြစ်တာမဟုတ်ဘူးဆိုတော့အနားလေပြီးတော့ဒီဘက်တီးရီးယားအတွက်တောက်နေတဲ့ဒီပိုးသက်ဆေးလိုမျိုးမသုံးမိဘူးပေါ့နော်ဆရာ
ဟုတ်ကဲ့အဲ့ဒါတော့အရေးကြီးတယ်ခင်ဗျာဒီကိုရိုနာဗိုင်းရပ်စ်ကိုဘယ်အန်တီဘိုတစ်ဘယ်ပတိစီဝါဆေးနဲ့မှကျွန်တော်တို့မရနိုင်ပါဘူးကိုယ်ကိုယ်ခံအားကောင်းနေအောင်နေတတ်ဖို့လိုပါတယ်ကိုယ်ခံအားကောင်းတော့ဘာလုပ်မလဲဆိုဆေးတောက်ရတာမဟုတ်ဘူးကိုယ်ခံအားကောင်းတဲ့ဆေးဆိုတော့မရှိဘူးခင်ဗျာကျွန်တော်တို့ပုံမှန်ပါပဲလူတွေထမင်းနဲ့နဲ့ဆိုထမင်းနဲ့နဲ့ကိုအာဟာရပြည့်ဝအောင်အာဟာရဆိုတော့လုံလောက်တာနဲ့မျက်တာတာနှစ်ခုပေါ့အပူတွေမလိုဘူးအားစေးတွေမလိုဘူးတကယ်အခြေခံကြတဲ့ကျန်းမာရေးအသိပေါ့နော်အာဟာရနောက်တစ်ခါလူနေမှုပုံစံမလိုလားဖဲနဲ့ဟောယောဂဖြစ်လို့တဲ့နေရာတွေမသွားတဲ့ဟာမျိုးပေါ့နော်နောက်တစ်ခါဟိုချောင်းဆိုးအခုကိုရိုနာဗိုင်းရပ်စ်မှာပထမဦးဆုံးကျန်းမာရေးအသိပေးမှာချောင်းဆိုးတဲ့ကိစ္စအဲ့တော့ချောင်းဆိုးရင်ကျွန်တော်တို့ဒီတောင်စီထဲမှာချောင်းဆိုးတဲ့ညီကြီးမှုချောင်းဆိုးတာရောနှာချီတာရောအလေးအကျင့်လုပ်ကြဖို့လိုပါတယ
်ဒေါက်တာတင့်ဆွေရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံဉာဏ်ပညာကဏ္ဍကိုဒီမှာပဲညှိနှိုင်းလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော်
တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ် DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9:00နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆောင်မင်းညာခံတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးပါပါအမေရိကန်သမ္မတ၄ဦးရဲ့မျက်နှာပုံတွေထွင်းထားတဲ့ Mount Rushmore ကျောက်တောင်ကြီးရှိရာတောင်ဒက်ကိုတာပြည်နယ်အမျိုးသားဥယျာဉ်မှာမီးရှို့မီးဗန်းတွေနဲ့ဆယ်နှစ်ကျော်ကာလအတွင်းပထမဆုံးကျင်းပမယ်လွတ်လပ်ရေးနေ့ပွဲတော်ကိုတက်ရောက်ဖို့တောက်ကြန်နေမှာသမ္မတဒေါ်နယ်ထရန့်သွားရောက်နေပါလေခွဲခြားဆက်ဆံမှုအမြင်ရှိသူဒါမှမဟုတ်ကျွန်းစနစ်ကိုလက်ခံတဲ့ American ခေါင်းဆောင်တွေကိုဂုဏ်ပြုတဲ့ရုပ်ထုတွေနဲ့ပတ်သက်ပြီး American နိုင်ငံတဝန်းအခြေတင်ငင်းကုန်နေကြချိန်မှာပဲသမ္မတထရန့်ခီးစတင်ခဲ့တာဖြစ်ပါတယ် COVID-19 ရောဂါဝေဒနာရှင်တွေကိုကုသရေးအတွက်ထိရောက်တဲ့အဆင်းရဖို့စမ်းသပ်စစ်ဆေးမှုအဖြစ်ကိုမကြခင်မှာပဲရဖို့ရှိတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးကဲ Tedros Ghebreyesus ကတောက်ကြနေမှာပြောပါတယ်နိုင်ငံပေါင်း39နိုင်ငံကလူနာပေါင်း 9,500 လောက်မှာဆန်းတန်နေတာဖြစ်ပြီးလာမယ့်သတင်းနှစ်ပတ်လောက်အတွင်းမှာတော့ယာယီအဖြစ်ထွက်လာမယ်လို့ခန့်မှန်းကြောင်းလည်းပြောပါတယ် Remdesivir ဆေးနဲ့ Hydroxychloroquine ငှက်ဖျားယောဂါဆေးပြင် HIV ပိုးအတွက်သုံးတဲ့ဆေးတွေလည်းဆန်းတန်ရမှာပါဝင်ပါတယ်မြန်မာနိုင်ငံမှာဇူလိုင်လ3ရက်နေ့ထိ COVID-19 လူနာသစ်နှစ်ဦးထပ်ပြီးတွေ့ရတဲ့အတွက်သေဆုံးသူ6ဦးပါဝင်အကူးဆက်ခံရသူစုစုပေါင်း306ဦးရှိတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနည7နာရီထုတ်ပြန်ချက်မှာဖော်ပြပါတယ်အခုတည်ပြုလိုက်တဲ့လူနာအမျိုးသား2ဦးစလုံးဟာအိန္ဒိယနိုင်ငံကိုတွားရောက်ခဲ့သူတွေဖြစ်ပါတယ်သူတို့ကိုအသွာအလာတွေကန့်သတ်ထားတာပါဟီမွန်နာအနောက်ပိုင်းကအိန္ဒိယနဲ့တရုတ်နယ်စပ်မှာတရုတ်စစ်သားတွေနဲ့ခက်ရန်ဖြစ်ပွားပြီးဒဏ်ရာရရှိတဲ့အိန္ဒိယစစ်သားတွေကိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကဇူလိုင်လ3ရက်နေ့မှာတွားရောက်အားပေးခဲ့ပါတယ်အိန္ဒိယနဲ့တရုတ်ထောင်နဲ့ချီတဲ့တပ်ဖွဲ့ဝင်တွေချထားတဲ့နေဆက်ဒေတာကိုအိန္ဒိယဝန်ကြီးချုပ်အခုလိုမမျှော်လင့်မဲတွားရောက်ခဲ့တဲ့ခီဟာအိန္ဒိယတပ်သားတွေစိတ်တက်မြန်မာရေးအတွက်ဖြစ်တယ်လို့နိုင်ငံရဲ့သဘောထားကိုတရုတ်နိုင်ငံကိုပြသလိုက်တာလည်းဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ပတ်ကအဲ့ဒီနေဆက်ဒေတာမှာအိန္ဒိယနဲ့တရုတ်တပ်သားတွေကြားခက်ရန်ဖြစ်ပွားပြီးနှစ်ဖက်တင်းမာမှုတွေလည်းမြင့်တက်နေတာဖြစ်ပါတယ်။ရှနေနဲ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တော်တာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာချပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမချင်းရပါပါ။
This program has come to you from the Voice of America, Washington.